ဒီနေ့သာသနာတော်နေ့1552နှစ်ပောဇာတက္ကသိုလ်1380ခုနှစ်ကျာစုလာဇန်10ရက်တနင်္လာနေ့5ရက်တလ2009ကမာယုံမြို့နယ်မှ5ရက်ကွယ်အောင်ဒုက္ခလန်းမိသားစုဓမ္မပူဇာတပင်ညဥ်ရန်တရားပွဲပထမညတရားမြတ်နူးကြတဲ့သူတော်ကောင်းများအတွက်မေဇိမာနိပြေမာလာတဲ့သုလသစ္စကတုတ်ကိုခြေခံပြီးတော့ဟောကြားမယ်အနတ္တတရားတော်တရားတော်မဟောကြားမီတရားပိုင်ရှင်ဖြစ်တော်မူတဲ့သုံးလောကထောတာသဗ္ဗညမြတ်စွာဘုရားရဲ့ဘုန်းတော်ကျေးဇူးတော်တို့ကိုရည်ရွယ်ပူဇော်ပြီးတော့မေတ္တာပို့ကြရအောင်ဒီနေ့တိုင်ပြေးမယ်ယတနာသုံးပါတရား အဲ့ဒါကဂုံတော်အနန္တအဲ့ဒီမှာအတုမရှိတဲ့မဟာကရုဏာတော်မဟာကရုဏာတော်မဟာကရုဏာတော်ဆိုလေမြတ်စွာဘုရားရဲ့ဂုံတော်ကျေးဇူးတော်ကြီးကတော့အသင်္ချေအနန္တပဲရွတ်လို့မကုန်နိုင်ရွတ်လို့မကုန်နိုင်တဲ့ဂုံတော်ကြီးတွေကဒီနေ့၃မျိုးပေါ့အရတမေရတဖို့ရဲ့သဗ္ဗညုတရှင်ညာတော်ရဲ့မဟာကရုဏာတော်ရဲ့မဟာကရုဏာတမပတ္တိဉာဏ်တော်နဲ့ပြည့်စုံတော်မူပါသောမြတ်စွာဘုရားအရတမေအရတဖို့ရတာဘာလို့လဲမြတ်စွာဘုရားအရတမေအရတဖို့နောက်ပြည့်စုံဘုရားရတယ်လေဆိုတော့လေးသင်္ချေနဲ့ကဘာတသိက္ကာလပတ်လို့ပါရမီဖြည့်ခဲ့အဲ့ဒီပါရမီတွေမှာအဓိကနိက္ခမပါရမီနိက္ခမပါရမီရဲ့အကျိုးကြောင့်မဉ္ဇဉ်ပူဉ္ဇဉ်မလေးစဉ်ပူလေးစဉ်သင်္ကန်းတော်ရအကျောင်းကနိက္ခမပါရမီအကျိုးကအရဟတမေအရဟတဖို့မဉ္ဇဉ်ပူဉ္ဇဉ်လူလားကြတဲ့သူတော်ကောင်းများမိမိကိုယ်တိုင်လည်းပဲမဉ္ဇဉ်ပူဉ္ဇဉ်ရအောင်အများကိုလည်းမဉ္ဇဉ်ပူဉ္ဇဉ်လို့ရဖို့အတွက်နိဗ္ဗာန်ရောက်ကြောင်းတရားအလှူကြီးတွေခွန်ဆိုင်အားဆိုင်နဲ့ပြန်ပန်းခံပြီးတော့လုံးနေကြတဲ့သူတော်ကောင်းများမဉ္ဇဉ်ပူဉ္ဇဉ်ရဲ့အကြောင်းဟာအဓိကနိက္ခမပါနိက္ခမတ္တဆိုတာဆက်ဆောင်မှုအာယုံတို့မှာယုံဆွခြင်းကိုနိက္ခမလို့ခေါ်ပါတယ်။လောဘဖြစ်เสียအာယုံတွေဒေါသဖြစ်เสียအာယုံတွေမောဟဖြစ်เสียအာယုံတွေတိုက်ဆိုင်တဲ့အခါလောဘမဖြစ်အောင်ဒေါသမဖြစ်အောင်မောဟမဖြစ်အောင်အဲ့လိုရုပ်ထွက်နိုင်မှုဒုစရိုက်ဒီမှာရှောင်ကျင်ရမယ်။ကာယဒုစရိုက်ဝစီဒုစရိုက်မနောဒုစရိုက်အဲ့ဒုစရိုက်ဒီမှာရှောင်ကျင်ဖို့အတွက်မိမိတို့သစ္စာတရားအားဖြင့်လည်းပဲသစ္စာဘုရားအလောင်းတော်ကြီးများလောဘဒေါသမောဟကင်းလို့တဲ့သစ္စာတရားရှိလောဘဒေါသမောဟတွေတိုးပွားအောင်ဘယ်လိုရည်ရွယ်ချက်မရှိဘူးလောဘဒေါသမောဟနေလို့တဲ့ကုံလို့တဲ့အစ္ဆာတရားရှိတယ်။အဲဒီလောဘဒေါသမောဟနေလို့တဲ့အစ္ဆာတရားဓာတ်ခံရှိမှလည်းပဲခုနကတော့ဆွဲဆော်မှုအာယုန်တွေမှရုံးထွက်တဲ့အလုံးမျိုးပေါ့တခါတည်းရန်ကြရင်လည်းတော်တော်ရုပ်ထွက်သွားတယ်တော်တော်ထွက်မသွားနိုင်တဲ့အခါမှလည်းပဲဒီနိက္ခမတ္တပြည့်စုံအောင်လို့အများနဲ့နေတော်လည်းပဲလူကအများနဲ့မှနေတော်လည်းပဲစိတ်ကတောတော်မှနေတဲ့ကဲ့သို့ကျင့်ကြံကြိုးကုပ်အားထုတ်တော်မူတဲ့နေမင်းမင်းကြီးဇတ်တော်တို့မဟာဇနကမင်းကြီးဇတ်တော်တို့ရေရမဲတောထွက်ဖို့ရည်ရွယ်တဲ့မထွက်နိုင်သေးတဲ့အခါမှလည်းနန်းတော်ပေါ်မှာတောထဲမှာသွားပြီးကျင့်ကြံကြိုးကုပ်အားထုတ်တဲ့ကဲ့သို့စိတ်ကိုထားတော်မူတယ်အဲဒီဒေသင်ရှင်ရဲ့ကဘာတဲ့ကာလပါလို့ဖြည့်စည်းခဲ့တဲ့နိက္ခမပါရမီတို့သောအကြောင်းကြောင့်နောက်ပြီးဆုံးမှာအရဟတမေအရဟတဖူဉာဏ်တော်ကိုရအတော်မြတ်စွာဘုရားရဲ့ကြည်ညိုပေါ်ရာခုံပေါ့နောက်တစ်ခါသဗ္ဗညုတရွှေဉာဏ်တော်သဗ္ဗညုတရွှေဉာဏ်တော်ရဲ့အကြောင်းကဘာလဲဆိုဖြစ်တည်ရာဘဝမှာပညာပါရမီကိုဖြည့်ဆည်းခဲ့အများအကျိုးကိုဆွမ်းဆွမ်းတမန်ဆောင်ရွက်နိုင်မှုအတွက်လောကီပညာတွေလောကုတ္တရာပညာတွေပညာအမျိုးမျိုးကိုသင်ယူပြီးတော့အဲဒီပညာတွေနဲ့အများအကျိုးကိုပရရှိတဥစားပြုပြီးတော့ဆောင်ရွက်ခဲ့အဲဒီဆောင်ရွက်ခဲ့တဲ့ပညာပါရမီတည်ဟူသောအကြောင်းကြောင့်နောက်ပိတ်ဆုံးဘုရားမှာသဗ္ဗညုတရွှေဉာဏ်တော်ကိုရနိက္ခမပါရမီတည်ဟူသောအကြောင်းကြောင့်အရတမအရတဘုကိုရတဲ့ပညာပါရမီတည်ဟူသောအကြောင်းကြောင့်သဗ္ဗညုတရွှေဉာဏ်တော်ကိုရဒီသင်္ချေနဲ့ကဘာတိကာလပါလုံးတတဝါတွေကိုငဲ့ညာတနာတဲ့မျက်လုံးနဲ့ကြည့်တော်မူငဲ့ညာတနာနဲ့ကရုဏာအမြဲတမ်းမိုးတော်မူအဲလိုကဘာပေါင်းများစွာအသင်္ချေနန္ဒကရုဏာတရားပွားများခဲ့တဲ့အတွက်ကြောင့်မလို့နောက်ပြီးဆုံးဘုရားမဟာကရုဏာတော်တခင်ဆိုတဲ့ဘွယ်ကိုရတာဦးဇင်းတို့မြတ်စွာဘုရားရဲ့ချီးညိုဘွယ်ရာကုန်ပြီအရဟတမေရတဘုရားတော်မူတဲ့မြတ်စွာဘုရားသဗ္ဗညုတရွှေဉာဏ်တော်ကိုရတော်မူတဲ့မြတ်စွာဘုရားမဟာကရုဏာတော်တည်းသောဘွယ်ကိုရတော်မူတဲ့မြတ်စွာဘုရား အဲ့ညာမှာကရုဏာနဲ့ပညာဟာပါရမီ7ပါးလုံးတွေအကုန်လုံးတွေဥဆောင်တဲ့တရားနှစ်ခုအရေးကြီးတဲ့တရားနှစ်ခုကရုဏာရှိမှလည်းပဲအနစ်နာခံနိုင်တယ်အနစ်နာခံနိုင်မှလည်းပဲဆက်ဆောင်မှုအာယုံတို့မှယုံထွက်တယ်ဆက်ဆောင်မှုအာယုံတို့မှယုံထွက်နိုင်မှလည်းပညာပါရမီကိုအထုထိပ်ရအောင်ဆက်ဆောင်တယ်အခုနဲ့တခုအကြောင်းအကျိုးတွေဆက်ပြီးတော့ကျေးဇူးပြုနေကြအဲ့မြတ်စွာဘုရားရဲ့တရားတော်သမီးတို့ဖြစ်ကြတဲ့သူတော်ကောင်းတွေလည်းပဲမြတ်စွာဘုရားဖြည့်စည်းခဲ့တဲ့ပါရမီတွေကိုအတူယူပြီးတော့မေတ္တာကရုဏာစိတ်မွေးမြူရမယ်။သတ္တဝါအများပေါ်ကိုတဏှာနဲ့ကရုဏာစိတ်မွေးမြူရအကျိုးကိုလိုလားတဲ့မေတ္တာစိတ်တွေမွေးမြူရမယ်။ကရုဏာမေတ္တာအားကောင်းလို့ရှိရင်ဒီခံနိုင်တဲ့ခန္တီနဲ့တွဲသိခံနိုင်တဲ့အခါကျတော့အများပေါ်အများအတွက်အများအပေါ်အနစ်နာခံနိုင်တယ်နစ်နာခံနိုင်တဲ့ဒုစရိုက်တွေကိုရှောင်ကျဉ်နိုင်တဲ့နိခမပါရမီဝင်သွားလိမ့်မယ်အရိယမတစ်ဆင့်မိမိတို့ပြုလုပ်ရမယ့်လုပ်ငန်းတွေကိုပိုင်ပိုင်ခြားခြားပိုင်ပိုင်နိုင်တဲ့တက်တက်သားသားသိနိုင်တဲ့ပညာပါရမီနဲ့ဆက်ပြီးဖြည့်ဆည်းလို့ရကရုဏာနဲ့ပညာဟာပါရမီ7ပါးလုံးတွေအရေးကြီးတယ်ကရုဏာကတဏှာရဲ့တတ္တဝါတွေတဲ့အနစ်နာခံတဲ့ပညာကတတ္တဝါတွေအတွက်လူလာရဲ့အကျိုးတရားတွေကိုဆွမ်းဆွမ်းတမန်ဆောင်ရွက်ပေးတယ်။ကရုဏာရှိရင်အနစ်နာခံနိုင်တယ်။ပညာရှိရင်အကျိုးဆောင်ပေးနိုင်တယ်။ဘုရားဆရာဘုရားရဲ့ရှိကပြသွားတဲ့လမ်းစဉ်ပေါ့။ကရုဏာနဲ့ပညာနှစ်ပါး။အဲလိုသူငါတွေလည်းပဲကရုဏာရှိအောင်ကရုဏာတရားများများမွေးရသတ္တဝါတွေကိုကြည့်တဲ့အခါမှာကရုဏာမျက်လုံးနဲ့သတ္တဝါတွေကအကုန်လုံးဒုက္ခတွေတွေပဲအမျိုးမျိုးသောဆင်းရဲဒုက္ခတွေရောက်နေကြအဲဒီဒုက္ခတွေမှကဲတင်ခြင်းနဲ့စိတ်ဒုက္ခတွေမှလွတ်လို့တဲ့မေတ္တာစေနာမွေးမြူရလွတ်လို့တဲ့စေနာရှိတော့အနစ်နာတော့ခံနိုင်ပါပြီသတ္တဝါတွေဆင်းရဲမှလွတ်အောင်ကျွတ်အောင်ဘယ်လိုလုပ်ပြရမလဲဆိုဉာဏ်ပညာရှိမှတတဝရဆင်းရဲဒုက္ခရောက်နေတယ်အတတဝဆင်းရဲဒုက္ခရောက်နေတာကိုရွှေတွေငွေတွေပေးုံနဲ့ဒီဒုက္ခတွေမှာမလွတ်ထင်ပါဘူးဆင်းရဲဒုက္ခဝတ်အတွင်းမှာလွတ်ကြအောင်ရွှေတွေငွေတွေပေးုံနဲ့မလွတ်နိုင်တတဝရအမှန်တရားကိုသိမြင်ရလို့ရှိအပေလေးပါးမှလည်းလွတ်မယ်သံသရာကိုဆင်းရဲမှလည်းလွတ်မြောက်မယ်အမှန်တရားဆိုသစ္စာတရားပါမိမိကိုယ်တိုင်လည်းပဲသစ္စာတရားတွေသိအောင်သတ္တဝါတွေကိုလည်းမမြင်လို့ဘာဝဉာဏ်ဉာဏ်ဉာဏ်ရသတ္တဝါတွေကိုသစ္စာတရားတွေသိအောင်ဘုရားဘုရားတွေကျင့်ပါပြီးတဲ့ဆိုတာအဲဒီသစ္စာတရားတွေသိအောင်ဆောင်ရွက်ပြီးတဲ့အနေနဲ့ဒီလိုပါပဲကံကံရဲ့အကျိုးတွေလည်းသိမယ်သစ္စာတရားတွေလည်းသိမယ်မမှန်ကံကတာမာဒိဋ္ဌိအနေနဲ့သိမြင်လာလို့ရှိအယူမှန်မြင်ဟာနိဗ္ဗာန်ရဲ့အစတာမာဒိဋ္ဌိဟာနိဗ္ဗာန်ရဲ့အစမမှန်ကံကမြင်ခြင်းတနည်းအားဖြင့်ဝိဇ္ဇာပေါ့ဝိဇ္ဇာကဆက်လို့ရှိရင်နိဗ္ဗာန်မှာဆုံးမယ်။အဝိဇ္ဇာကဆက်လို့ရှိရင်သရမရဏမှာဆုံး။မမှန်ကန်ကန်မြင်နေအောင်တရားအထူးကိုတူရမယ်။တရားစာအုပ်ကိုဖတ်ရမယ်။တရားသဘောကိုလေ့လာရမယ်။တရားတွေအားထုတ်ရမယ်။တသံတရားလုံးကတို့ကမမှန်ကန်ကန်မမြင်ခဲ့တဲ့လမ်းမှားကိုလိုက်ခဲ့တယ်။ဘယ်လမ်းကြီးလဲတဲ့။မျောတဲ့လမ်းကိုလိုက်ခဲ့တယ်။မြုပ်တဲ့လမ်းကိုလိုက်ခဲ့တယ်။ဒီလမ်းမှားကမြောတယ်လမ်းလိုက်တော့လည်းပဲကုဒ္ဒတိမြောနေကြမြုပ်တယ်လမ်းလိုက်တော့လည်းပဲပယ်လေးပါရောက်မြောလမ်းလိုက်လိုက်မြုပ်လမ်းလိုက်လိုက်အမှန်ကိုမတွေ့ရမိမိကိုယ်တိုင်လည်းအမှန်တရားသိအောင်အများကိုလည်းအမှန်တရားသိအောင်ဆောင်ရွက်ပေးရမယ်ပညာနဲ့ပတ်သက်လို့ပညာကိုသဘောပေါက်ဖို့အတွက်ကြာရေးဥရှိအောင်ဖွင့်ထားပညာဆိုတာအာမောဟပဲအမောဟအမောဟဆိုတော့မောဟရဲ့သဘောကိုသိရင်အမောဟရဲ့သဘောကအလိုလိုပေါ်လွင်လာမောဟအဝိဇ္ဇာလို့ခေါ်တယ်မြမလိုမောဟဆိုတော့တွေးဝေတဲ့သဘောဘယ်လိုတွေးဝေတာလဲဆိုတော့သစ္စာ၄ပါးမှာလည်းတွေးဝေတယ်အတိတ်မှာဖြစ်ခဲ့တဲ့ယုံနယ်ဒီပေါ်မှာလည်းတွေးဝေတယ်မသိဘူးပေါ့မှန်တရားအနာဂတ်ယုံနာနေပေါ်မှာလည်းတွေ့ဝေတယ်ပြစ္ဆုတ်ပံယုံနာမျိုးပေါ်လည်းတွေ့ဝေတယ် အယုဏ်ကံဒီအကြောင်းအကျိုးပြိဿသမုပ္ပါပေါ်မှာလည်းတွေ့ဦးတယ်သစ္စာ၄ပါးက၄ချက်ပေါ့သစ္စာ၄ပါးက၄ချက်အတိတ်ရဲ့အနာဂတ်ရဲ့ပြစ္ဆုတ်ပိုင်းရဲ့ပြိဿသမုပ္ပါအဲဒီ၈ချက်သောတရားတွေအပေါ်မှာမသိတာတွေ့ဝေးတာအဲ့ဒါကမောဟလို့ခေါ်ပါအဲဒီမောဟကပညာရဲ့ဆန့်ကျင်ဘက်ပညာကိုရတော့ရင်အဲ့ဒီရှင်းချက်မှာမတွေးမဝေသိရဘူးအဲ့ဒါပညာတတဝရကိုကယ်တင်ခြင်းနဲ့ဆိုလို့ရှိရင်ဒုက္ခမှလွတ်စေခြင်းနဲ့ဆိုရင်အဲ့ဒီပညာအလင်းအောင်ပေးရအဲ့ဒီဉာဏ်ပညာရမှဆင်းရဲဒုက္ခတွေမှလွတ်မြောက်နိုင်အတူဘူးကိုကြည့်ရဘယ်လိုလုံးကြီးမသိရဘူးမသိရလည်းပါတယ်အတိမားတာလည်းပါတယ်မောဟတွေးဝေးတယ်မိမိကအာဟုဇုကိုလုံနေပါရဲ့သားနဲ့အာဟုဇုလုံနေမှမသိအဲ့ဒါလည်းမောဟရဲ့တတ္တိမိမိကကုသိုလ်ကိုလုံနေပါရဲ့သားနဲ့ကုသိုလ်မှမသိအဲ့ဒါကိုအပတိပတ္တိဆိုတာအပတိပတ္တိအဝိဇ္ဇာလို့ပြောလို့ရအပတိပတ္တိမောဟအမှန်တရားကိုမသိတာကုသလောလို့တရားနာနေတယ်ဓမ္မသဘင်ကျင့်ပါဖို့အတွက်ဝေယဝစ္စာတွေလောက်ကြရတယ်အဲ့ဒါကုသိုလ်တွေပဲအများတရားနာဖို့အတွက်ဆောရတယ်အကုသိုလ်တွေပဲဆက်ဆက်အရာရာဆောင်ရွက်ပေးရတယ်ကုသိုလ်တွေပဲမိမိကုသိုလ်လုပ်နေတာကိုကုသိုလ်မှမသိအဲ့ဒါမောဟမိမိအကုသိုလ်လုပ်နေတာကိုအကုသိုလ်မှမသိအဲ့ဒါလည်းမောဟအဲ့ဒါကိုအပတိပတိအဝိဇ္ဇာလို့ခေါ်ပါနောက်တစ်ခါသူကအမှားသိမိမိကအကုသိုလ်လုပ်နေပါရဲ့သားနဲ့ကုသိုလ်လို့ထင်မိမိကကုသိုလ်လုပ်နေပါရဲ့သားနဲ့အကုသိုလ်လို့ထင်ကြောင်းမှန်ဖြစ်အဲ့ဒါကိုဝိပတိပတိအဝိဇ္ဇာလို့ခေါ်ပါမိမိလုပ်တာကတမျိုးထင်တာကတမျိုးအဲ့လိုဖြစ်မိမိလုပ်နေတာကအကုသိုလ်လုပ်နေတယ်ကိုထင်တာအကုသိုလ်ဖြစ်မိမိလုပ်နေတာအကုသိုလ်လုပ်နေတယ်အဲ့ဒါကိုအကုသိုလ်ဖြစ်အဲ့ဒါကိုဝိပတိပတိအဝိဇ္ဇာလို့ခေါ်ပါတယ်နောက်တစ်ခါကုသိုလ်အကုသိုလ်ရဲ့လို့သတ်မှတ်ချက်မရှိဘဲနဲ့မိမိအလုပ်အောင်မြင်ရင်ကုသိုလ်ပဲမိမိအလုပ်မအောင်မြင်အကုသိုလ်ပဲအဲ့ဒီလိုယူတဲ့အယူရဲ့ရှိတာအဲ့ဒါကိုမိစ္ဆာပတိပတိအဝိဇ္ဇာလို့ခေါ်ပါတယ်မောဟ၃မျိုးဝိဇ္ဇာ၃မျိုးပေါ့အပတိပတိအဝိဇ္ဇာဝိပတိပတိအဝိဇ္ဇာမိစ္ဆာပတိပတိအဝိဇ္ဇာ၃မျိုးအဲ့ဒီ၃မျိုးနဲ့ဆန့်ကျင်ပဲဟာပညာပေါ်ဝိဇ္ဇာတွေးဝေးတဲ့ဘယ်နေရာမှာတွေးဝေးလဲအကုသိုလ်လုပ်လို့မှမသိအကုသိုလ်မှမသိကုသိုလ်လုပ်နဲ့ကုသိုလ်မှမသိအဲ့ဒါအပတိပတိအဝိဇ္ဇာအကုသိုလ်လုပ်နေတာကိုကုသိုလ်လို့ထင်တယ်ကုသိုလ်လုပ်နေတာကိုအကုသိုလ်လို့ထင်တယ်အဲ့ဒါဝိပတိပတ္တိအဝိဇ္ဇာကုသိုလ်အကုသိုလ်တမချက်မရှိဘဲနဲ့ကိုယ်လုံးကအောင်မြင်ကုသိုလ်ပဲကိုယ်လုံးကမအောင်မြင်အကုသိုလ်ပဲလို့ယူတာအဲ့ဒါကိုမိစ္ဆာပတ္တိပတ္တိအဝိဇ္ဇာလို့ခေါ်ပါအဲ့ဒါတွေးဝေးမှုတွေပဲသတ္တကသစ္စာ၄ပါးမှာတွေးဝေးတယ်တွေးတယ်ဆိုတာမသိဘူးပေါ့သိရင်လည်းပဲအမှားသိသစ္စာ၄ပါးမှာတွေးဝေးတယ်အတိတ်တုန်းကယုံနာနေဖြစ်ခဲ့တာကိုတွေ့ဝတယ်အတိတ်ယုံနာနေကိုမသိဘူးအနာဂတ်ယုံနာနေကိုမသိဘူးပြစ္ဆုတ်ပါယုံနာမသိဘူးပဋိစ္စသမုပ္ပါမမသိဘူးအဲ့ဒီတွေ့မှုရှိချက်ဟာအဲ့ဒါအဝိဇ္ဇာမောဟလို့ခေါ်တယ်အဲ့ဒါနဲ့ဆန့်ကျင်ဘက်အဲ့ဒါနဲ့ဆန့်ကျင်ဘက်ကိုပညာလို့ခေါ်ပါတယ်အဲ့တော့သစ္စာပြာကိုဒီလိုရတဲ့သူတော်ကောင်းတွေကကရုဏာရဲ့ပညာရဲ့အဲ့ဒီ2မျိုးကိုအတူယူပြီးတော့ကရုဏာစိတ်တွေလည်းပဲငွေးမြူရကြိုးစားတတ္တဝါတွေအပေါ်မှာတဏှာတဲ့ကရုဏာစိတ်မကြာခဏနှလုံးသွင်းရတတ္တဝါတွေရဲ့ဒုက္ခတွေတွေပဲတတ္တဝါတွေတဏှာတဲ့ကရုဏာစိတ်နဲ့ကြည့်ရမှာကရုဏာနဲ့ဆက်ဆံကရုဏာလို့ပြောလိုက်ရင်မေတ္တာလည်းပါတယ်မုဒိတာလည်းပါတယ်ဥပေက္ခာလည်းပါနောက်တခါပညာလည်းရအောင်ဒုသာခုနတို့အမှားအမှန်အကြောင်းကျိုးအကောင်းဆိုသိအောင်သစ္စာလေးပါးသိအောင်အတိတ်ယုံနာနေသဘောသိအောင်အနာဂတ်ယုံနာနေသဘောသိအောင်ပြစ္ဆုတ်ပံယုံနာနေသဘောတွေသိအောင်ပဋိစ္စသမုပ္ပါဒ်တွေသိအောင်အဲ့ဒါတွေကိုလေ့လာရအဲ့လိုလေ့လာလို့ရှိရင်မြတ်စွာဘုရားကဘုံတော်ကျေးဇူးတော်မှာ ကရုဏာနဲ့ပညာဥဆောင်လေကရုဏာနဲ့ပညာအတုမရှိကရုဏာကြီးမားတော်မူပါသောမြတ်စွာဘုရားအတုမရှိဉာဏ်ပညာကြီးမားတော်မူပါသောမြတ်စွာဘုရားကရုဏာပညာကုန်နဲ့ပြည့်စုံတော်မူတဲ့မြတ်စွာဘုရားခုနကတော့မောဟတွေအကုန်လုံးပယ်ဖြတ်ပြီးတော့မြတ်စွာဘုရားအမှန်တမ်းသိတဲ့သစ္စာလေးပါးကိုလည်းပိုင်ပိုင်နိုင်နိုင်သိတဲ့အတိတ်တော်ကဖြစ်ခဲ့တဲ့ယုံနာတွေကိုလည်းပယ်ပယ်နိုင်နိုင်သိတဲ့အနာဂတ်ယုံနာတွေကိုလည်းပယ်ပယ်နိုင်နိုင်သိတဲ့ပစ္စုပန်ယုံနာကိုလည်းပယ်ပယ်နိုင်နိုင်ဖန်ဖန်ကံကပယ်ပယ်ရှားရှားသိတဲ့ပရိစ္ဆေသမုပ္ပါဒ်ကိုလည်းပဲအကုန်အစင်သိမြင်တော်မူခဲ့။အဲ့ဒါမြတ်စွာဘုရားရဲ့အကုန်တော်ကျေးဇူးတော်တွေအများကြီးတည်းရ။အဲ့ဒါကရုဏာနဲ့ပညာကိုမှန်းပြီးတော့ကြီးညိုတာပေါ့။အဲ့လိုကြီးညိုလို့ရှိရင်မိမိတို့ကတက္ကသံဝန္ဒနိကအနတ်ဒီကိုရောက်နိုင်ကြီးညိုတဲ့စိတ်ကလေးနဲ့သိရင်ကြည်ညိုယုံနဲ့မဟုတ်ဖဲနဲ့ငါတို့လည်းပဲကရုဏာတွေပွားများမယ်ပညာတွေရအောင်ဉာဏ်ပညာတွေရအောင်ကြိုးစားမယ်ဆိုပြီးကြည်ကြံကြိုးကိုအားထုတ်မယ်ဆိုရင်မဉ္ဇဉ်ပုံဉ္ဇဉ်နိဗ္ဗာန်အထည်ရစေနိုင်တယ်။ယသောတရားဝိသာလီကြည်ကုတာခါရကျောင်းမှာတည်င်းသုံးနေတော်မူခြင်းချင်းခါတော့။အဲ့မှာသစ္စကပြေပရပိုက်ရှိရှိသစ္စကပရပိုက်ဟာသူအဲ့ဒီမှာဝိသာလီကြီးမှာလိတ်ဆွေမင်းတွေကိုပညာသင်ပေးလိတ်ဆွေမင်းတွေရဲ့ဆရာပေါ့လိတ်ဆွေမင်းတွေကိုတတ်ပညာတွေအကုန်လုံးသူကသင်ပေးသူ့အဖေဘက်ကဝါဒ900သူ့အမေဘက်ကဝါဒ900ဝါဒ1000သူကတတ်တယ်ဒါကဗုဒ္ဓစာပေတွေလည်းပဲပိဋကတ်တွေလည်းသူကတတ်ကျန်တဲ့အခြားအခြားဘာသာတွေလည်းသူကတတ်အဲ့တော့သူ့မှာပညာတွေအများကြီးများနေလို့သူ့ရဲ့ပိုက်ကြီးကွဲသွားမှဆိုတော့မှတန်ကြာကြီးပတ်ထားတယ်တပည့်တွေပညာသင်ပေးဘာသာရေးရမှာသူနဲ့ပြောသမျှအကုန်လုံးသူ့ကိုအရှုံးပေးရသူကအကုန်လုံးကိုနိုင်အောင်ပြောနိုင်ဘာသာတစ်ထောင်နဲ့တတ်ထားတဲ့ဗုဒ္ဓစာပေတွေလည်းသူကရုပ်တင်နဲ့နေကုသိုလ်တွေအကုသိုလ်တွေဒါတွေအကုန်တတ်ထားတော့ဂျန်တဲ့သူတွေနဲ့ပြောတဲ့အခါကျန်တဲ့တိတိတရားသူတို့ဝါရလောက်ပဲသိကြမယ်ဗုဒ္ဓစာပေတွေမသိကြအောင်အဲ့တော့နေရာကမှာသူကအကုန်လုံးနိုင်တာအကုန်လုံးနိုင်တော့မြတ်စွာဘုရားလည်းပဲနာမည်ကြီးနေတယ်မြတ်စွာဘုရားကိုလည်းသူကနိုင်နေတယ်အဲ့တော့မြတ်စွာဘုရားရဲ့ဝါဒဘယ်လိုရှိမလဲလေ့လာအောင်ပဲလေ့လာပြီးမှသူပြောမယ်အန္တဝိဒာလီပြည်တဲ့သူလမ်းလျှောက်နေစဉ်ချိန်ခါရှင်အတ္တစီမထေရဆုံးမကြွားရှင်အတ္တစီမထေရကိုကမေးတယ်ရှင်အတ္တစီရှင်ဘုရားတို့ရဲ့ဆရာပေါရမယဟန်ကြီးဟာတပည့်တွေကိုဘယ်လိုများဆုံးမပါသလဲဘယ်လိုအဆုံးမမျိုးကိုတပည့်တွေကိုများများပေးရရှိပါသလဲအဲ့ဒီကိုမေးတယ်အရှင်အတ္တစီကလည်းသူကဘာသာကြားပုဂ္ဂိုလ်တယောက်ဆိုတော့ရှင်အတ္တစီကလည်းသိတယ်တို့မြတ်စွာဘုရားတို့ကိုယုတ်ဝိညာဉ်တင်ညာသင်္ခါရဝိညာဉ်ခန္ဓာ၅ပါးမမြဲဘူးအစိုးရတဲ့အတ္တလည်းမဟုတ်ဘူးအဲ့ဒီလိုဆုံးမနေရှိအဲ့ဒီအဆုံးမကိုမကြာခဏပေးလိမ့်ရှိမြတ်စွာဘုရားရဲ့အဆုံးမဒီလိုကောင်းလို့မှတ်ထားကြအောင်ယုတ်ဝိညာဉ်တင်ညာသင်္ခါရဝိညာဉ်ခန္ဓာ၅ပါးဟာမမြဲဘူးယုတ်ဝိညာဉ်တင်ညာသင်္ခါရဝိညာဉ်ခန္ဓာ၅ပါးဟာမမြဲဘူးအစိုးရတဲ့ငါကောင်အတ္တကောင်လည်းမဟုတ်ဘူးအဲ့ဒါမြတ်စွာဘုရားရဲ့အဆုံးအမတရားတော်တွေကိုအဲ့ဒီအဆုံးအမပေးတယ်အဲ့ဒီအဆုံးအမကိုများများမကြာခဏပေးလိမ့်ရှိအဲ့ဒါယောဂုရဏတရားသင်္ခါရဝိညာဉ်ဆိုတော့ခန္ဓာ၅ပါးရောက်သွားတော့ပရမတ်ရောက်သွားတယ်အခုမြင်နေကြတဲ့ယောက်ျားတွေမိန်းမတွေပုဂ္ဂိုလ်တွေတတ်တော်ဝါတွေဒါအဟောအမသမုဒိသစ္စာလို့ခေါ်ပါအဲ့လိုပဲပြောကြဆိုကြမှာပဲအောင်ဒုက္ခလန်းတို့ကမာယုတ်တို့ပြောကြဆိုကြနာမပညာတိသံဌာနပညာတိပညာတိနဲ့ခေါ်ဝေါ်သုံးဆွဲနေကြတို့တို့လည်းပဲတကယ်ရှိနေတာကရုပ်ရဲ့ဝေဒနာရဲ့တင်ညာရဲ့သင်္ခါရရဲ့ဝิญဉာဉ်ရဲ့ခန္ဓာ၅ပါးသိဆုံးလို့ရုပ်နာ၅ပါးခန္ဓာ၅ပါးရုပ်နာ၅ပါးဟာအရှိအမှန်တရားခုနယောက်ျားတို့မိန်းမတို့ပုဂ္ဂိုလ်တ attva တို့လူနာမြမဒါရီကပြညတ်ထားတာမရှိဘူးဒါပေမဲ့သူ့နယ်နဲ့သူတော်မှန်တဲ့အတွက်ကြောင့်မလို့မရှိအမှန်တရားအခေါ်မှန်တဲ့သဘောမှန် အခေါ်မှန်းဆိုတာပညာကိုပြောတာခေါ်ရတာပဲဥလာတို့ဥမြတို့စသည်အရအခေါ်နေရတော့မှန်ပါလေသဘောအနေနဲ့တော့ခေါ်မှန်းသဘောကတော့ယုံနဲ့နာမရှိအခေါ်မှန်းကပညာသဘောမှန်းကပရမတ်အခုပြောတာကတကယ်အရှိအမှန်ဖြစ်တဲ့ယုတ်ဝရဏသင်ညာသင်္ခါရဝိညာဉ်ခန္ဓာ၅ပါးဒီခန္ဓာ၅ပါးဟာအရှိအမှန်တရားမညာပုံညာလိုလားကြတဲ့သူတော်ကောင်းများဒီပရမတ္ထတရားကိုချက်ချင်းနားမလဲတော့လည်းပဲနားလေဒီဖြစ်စီမလဲဒီဖြစ်စီယူဆိုင်ပြီးတော့မှတ်သားထားချက်ချင်းနားမလဲလည်းနောက်ဖြည်းဖြည်းနားလိုက်ပါမှာကျေးဇူးရှင်မဟုတ်ဆရာတော်ဘုရားကြီးတရားကိုချက်ချင်းတော့နားလိုက်ပါမို့ဒါပေမဲ့နားပါများရင်တော့နားလိုက်ပါအယုဝိရဏတညာသင်္ခါရဝိညာဉ်ခန္ဓာ၅ပါးဟာမမြဲဘူးအစိုးရတဲ့အတ္တလည်းမဟုတ်ဘူးဘယ်လိုမျက်စွာပြဆုံးမတွေရှိတယ်လို့သစ္စကကိုပြန်ပြောအဲ့တော့သစ္စကအာရှင်ကမကောင်းသဖြင့်ကြားရတာပဲလို့ဒီယူဆကြီးကမှားနေတယ်ရှင်ဂေါရမနဲ့ဆွေးနွေးပြန်ရရမယ်ဆိုရင်ဒီမှားတဲ့ယူဆကြီးကိုပြင်နိုင်ပါပါရဲ့ဒီယူဆကိုသူကမှားတယ်ပေါ့ဘောရမြတ်စွာဘုရားနဲ့တွေ့လို့ဆွေးနွေးရလို့ရှိရင်ဒီယူဆပါးကြီးကိုသူပြင်ပလိုက်မယ်ပေါ့။ဒါရှင်အသက်ကြီးပါလို့ပြော။အရှင်အသက်ကြီးပြန်ပြီးဆုံးမကြွားပါ။ဆုံးမကြွားပါမြတ်စွာဘုရားလျှောက်ထားမြတ်စွာဘုရားလည်းဆုံးကြည့်ပြီးပါလား။အဲဒါလို့လာတဲ့အခါမှာအစဉ်သင်းဖြစ်အောင်ဆိုမြတ်စွာဘုရားအဲဒီကုတာကာရအကြောင်းရဲ့ခြေပြန့်တဲ့တဏှာမှာပေါ့သစ်ပင်အောင်မှာသွားလို့ရှင်းတော့အဲ့ဒါကလက်ရှိမင်းသား900စီဝေးတွေထိုင်နေကြတော်တိုင်းဒီအုပ်ချုပ်ရေးအတွက်စီဝေးတွေထိုင်နေကြတော်တော်စီဝေးပေါ့အဲ့တော်တော်စီဝေးကိုသွားပြီးတော့သူကလက်ရှိမင်းတို့လာခဲ့ကြလာကြကုန်တော့လာကြကုန်တော့ဒီနေ့ဘောရမမြတ်စွာဘုရားနဲ့ငါနဲ့စကားအခြေတင်ပြောမယ်ဘောရမမြတ်စွာဘုရားဝါဒအားဖြင့်ငါပူရမ်းပလိုက်မယ်ဝါဒအားဖြင့်အနိုင်ယူပြမယ်ဘုရောမြတ်စွာဘုရားပြန်ပြီးမဖြေနိုင်အောင်လို့ဝါဒအားဖြင့်ငါအနိုင်ယူပြမယ်ဝေယံပြမယ်ကျွန်တော်လိုက်ခဲ့ကြအဲလက်ရှိမင်းကြီးထဲမှာလည်းပဲတချို့ကမြတ်စွာဘုရားကိုကိုးကွယ်တဲ့စိတ်ကနေတဲ့မင်းသားတွေပါတချို့ကလည်းပဲမှုမဲ့မမဲ့နေတဲ့ပုဂ္ဂိုလ်တွေပါမြတ်စွာဘုရားကိုကိုးကွယ်စိတ်ကနေတဲ့ပုဂ္ဂိုလ်တွေကတော့အာသစ္စကပဲမြတ်စွာဘုရားကိုဖယ်နိုင်မလဲမြတ်စွာဘုရားသုံးလောကသူတာမြတ်စွာဘုရားပဲသူ့ဝါရလောက်တော့ဒါလေးပြန်ပြီးခြေပနိုင်တာပေါ့ဘယ်လိုပိုင်ပိုင်နေနေသိမှုမမှပဲဘာမှမလေးရတဲ့ပုဂ္ဂိုလ်တွေကတော့သစ္စကပြောတာတကယ်ပဲသစ္စကနိုင်တော့မှာပဲဘုန်းတော်မြတ်စွာဘုရားနဲ့ပြောလို့ရှိရင်သစ္စကဘယ်လိုပဲပြောပြောသစ္စကဝါဒအရာမှသူကအနိုင်ကြီးပဲဆိုတော့ဘုရားမြတ်စွာဘုရားကလည်းသူပဲနိုင်ပါပဲအဲသူတို့ကအဲ့လိုထင်ရတယ်ဒါနဲ့အုပ်စုမျိုးစုပွဲနေတာပေါ့အဲ့ဒါနဲ့သူတို့ကဘုံလိုက်သွားကြတာပေါ့သူတို့ထင်ရင်းနဲ့လိုက်သွားကြလိုက်သွားကြတော့မြတ်စွာဘုရားရှိတဲ့နေရာမေးပြီးသွားတော့မြတ်စွာဘုရားဟိုးတစ်ပင်တစ်ပင်အောက်မှာတစ်ပင်တစ်ပင်အောက်မှာအများဆက်တဲ့နေရာတော့ပေါ့ဂျေဝန်းတဲ့နေရာတော့မှာမြတ်စွာဘုရားအဲ့ဒီမှာသတင်းတော့သူတို့လာတဲ့အခါမှာဆင်းသင်းဖြစ်အောင်အဲ့ဒါနဲ့သစ္စကပြပိုင်းနဲ့မိတ်ဆွေမင်းသားတွေရောက်တဲ့အခါအဲ့ဒီမှာဘုရားနေရာယူပြီးရှိခိုးပြီးတော့ပြိတ္တနာရစကားကြီးတွေပြောပြောပြီးတဲ့အခါမြတ်စွာဘုရားကိုရှောက်ထားတယ်။ရှင်ရပြီးတော့မေခိုးတို့ခုမေးပြရသေး။အဲမေးလို့ကမေးပါ။ရှင်ဘုရားရဲ့တပည့်တွေကိုရှင်ဘုရားဘယ်လိုများဆုံးမပါသလဲ။ဘယ်လိုဆုံးမမျိုးကိုရှင်ဘုရားတပည့်တွေကိုအများများပေးလို့ရှိပါသလဲ။ရှင်တဲ့အကိဝဒနာသစ္စကပြပဆိုမြတ်စွာဘုရားအကိဝဒနာရှင်အကိဝဒနာငါရဲ့တပည့်တွေကိုယုတ်ဟာမမြဲဘူးအစိုးရတဲ့အတ္တမဟုတ်ဘူးဝေဒနာမမြဲဘူးအစိုးရတဲ့အတ္တမဟုတ်ဘူးတင်ညာသင်္ခါရဝိညာဉ်မမြဲဘူးအစိုးရတဲ့အတ္တမဟုတ်ဘူးအဲ့ဒီလိုငါဆုံးမလို့ရှိတယ်အဲ့ဒီလိုပေးတဲ့အဆုံးမဟာများများတပည့်တွေကိုဆုံးမလို့ရှိတယ်ဘယ်လိုဒီနေရာမှာမမြဲတာရဲ့အဆိုးမြတာရဲ့ပြောသွားတယ်။တော့အလို့ကြာ ါဘူးနေတဲ့လက္ခဏာ၃ချက်အိဋ္ဌာဒုက္ခအနတ္တအိဋ္ဌာဒုက္ခအနတ္တမှာအခုဒုက္ခမပါဒုက္ခမပါဆိုလည်းပဲဒုက္ခအကျိုးဝင်သွားတယ်ဒီပြောတဲ့ထဲမှာဒုက္ခမပါပဲနဲ့ဒုက္ခအကျိုးဝင်သွားတယ်အဲ့ဒါဆိုတော့အိဋ္ဌာနဲ့အနတ္တဟာသက်ဆိုင်နေတယ်အမြဲမရှိဘူးအိဋ္ဌာကိုမြင်လိုက်လို့ရှိရင်အစိုးမြတဲ့အနတ္တတခါတည်းတွေ့ပါလားအဲ့ဒီနှစ်ခုသိလို့ရှိရင်ဒုက္ခအလိုလိုပေါ်လာဒီနေရာမှာအဓိကဘာလို့ဒီပြောချင်တာလဲဆိုတော့အတ္တကောင်အတ္တကောင်လေးပြာပါသူတို့ကဘယ်လိုယူထားတာအတ္တကောင်အတ္တကောင်လေးပြာကောင်မဟုတ်ဘူးဆိုတဲ့သဘောကိုပြောဖို့အတွက်အိဋ္ဌာနဲ့အနတ္တကိုဥစားပြီးပြောတယ်ယောဝိရဏသင်္ညာသင်္ခါရဝိညာဉ်ခန္ဓာ၅ပါးဟာမမြဲဘူးယောဝိရဏသင်္ညာသင်္ခါရဝိညာဉ်ခန္ဓာ၅ပါးဟာအစိုးမရဘူးအစိုးရတဲ့အတ္တကောင်မဟုတ်ဘူးအတ္တမဟုတ်ဘူးအစိုးမရဘူးဒီနေရာမှာအတ္တသဘောလေးကြည့်အောင်အတ္တကိုယူဆတဲ့အယူဆတွေကဘယ်လိုယူဆလဲဇီဝအတ္တနဲ့ပရမအတ္တဆိုပြီးတော့ကဘာပေါ်မှာအတ္တကိုယူဆကြတယ်ပရမအတ္တဆိုတာကဖန်ဆင်းရှင်ပေါ့လူခရီးသခင်ဖန်ဆင်းရှင်ကိုပရမအတ္တအနေနဲ့အတ္တအကြီးကြီးလို့ယူဆကြတယ်လူတို့ပရမအတ္တကြီးကပေရင်ပေါ့ပရမအတ္တကြီးပေရင်ကနေပြီးတော့ဇီဝအတ္တလေးကိုခွဲခွဲထွက်သွားတယ်ဒါရောသူအယူဆမှားတာတွေကဘာပေါ်မှာအယူဆတွေအမျိုးမျိုးဖြစ်နေတာတွေရောသူသဘောပေါက်အမှဇီဝအတ္တလေးတွေဖွဲသွားတယ်လူတွေနဲ့တေမာကြီးအဲ့ထက်မှာဇီဝအတ္တအသက်ကောင်လေးပြာကောင်ရှိတယ်အဲ့ဒီဇီဝအတ္တကမှတစ်ချက်ဘယ်လိုဆက်ပြီးတော့ဖွဲသွားပြန်လဲဆိုတော့ပါမီအတ္တနိဝာတိအတ္တဝိတကအတ္တကာရကအတ္တသူများနဲ့လူတို့အတ္တတွေကိုခွဲသွားတယ်။မှန်မှန်တော့ဒီဇီဝအတ္တတစ်ခုလေးကနေခွဲသွားတယ်။ဇီဝအတ္တအသက်ကောင်လေးပြာကောင်ဝိညာဉ်ကောင်လို့ယူတယ်။ဗုဒ္ဓဘာသာထဲမှာလည်းပဲသစ္စာတရားတွေသတိပဋ္ဌာန်တရားတွေဝိပဿနာတရားတွေဉာဏ်ဉာဏ်နဲ့မနာလို့ရှိရင်အတ္တကောင်ကြီးရှိတယ်လို့ယူတတ်တယ်။အဲဒီအတ္တကောင်ကြီးရှိလို့ယူတဲ့အတ္တဝါဒဟာအမှားမိစ္ဆာဒိဋ္ဌိလို့ခေါ်တယ်ဇီဝအတ္တနဲ့ပရမအတ္တပြန်ပြောပါဦးပရမအတ္တဆိုတာဖန်ဆင်းရှင်အဆိုကလည်းဘုရားတခင်ကဖန်ဆင်းရှင်အဆိုကလည်းမြမကြီးကဖန်ဆင်းရှင်အဲ့ဒါကိုပရမအတ္တလို့ယူတယ်အတ္တအကြီးကြီးပေါ့အဲ့ဒီပရမအတ္တကြီးကမှဇီဝအတ္တဆိုတဲ့အတ္တလေးတွေခွတ်ထွက်ခွတ်ထွက်သွားတယ်အဲ့ဒါကလူတွေနဲ့တည်းတတ္တဝါတွေအဲ့ဒါဇီဝအတ္တလို့ကြာလူတွေနဲ့တည်းမှာအဲဒီဇီဝအတ္တလေးရှိတယ်ဇီဝအတ္တလေးရှိတယ်နိဝာတိအတ္တတဘောပြီးအထဲထဲမှာအမကံအကောင်လေးရှိတယ်ခန္ဓာကိုယ်ထဲမှာအတ္တကောင်လေးရှိတယ်အဲ့လိုယူပါတချို့ကအထဲထဲမှာအကောင်လေးရှိတယ်နိဝာတိအတ္တအမြဲတမ်းနေတဲ့အတ္တလေးရှိတယ်ဒီလိုယူတယ်အဲ့ဒါအမားတယ်နော်ယောအဲ့ဒါအမားတယ်အမားတယ်အမြဲတမ်းရှိနေတဲ့အကောင်လေးရှိတယ်နိဝာတိအတ္တလို့ခေါ်တယ်။တချို့ကြတော့အစတအရာရာကိုသူကနေပြီးတော့စီမံခန့်ခွဲတယ်။စီမံခန့်ခွဲတာဘာလို့လဲဆိုတော့အဲ့ဒီအတ္တလေးကစီမံခန့်ခွဲတာအဲ့ဒါကိုတာမီအတ္တလို့ခေါ်တယ်။ဒါကလှုပ်ရှားသွားတာမှုမှန်တယ်ကိုသူကပဲလှုပ်ရှားတယ်။သွားတာသာသာနေရတိုင်းကသာသာတောက်တာလှုပ်ရှားတာကိုသူကလှုပ်ရှားတယ်။ကာရကအတ္တလို့နောက်တစ်ခုကြတော့ခံစားတာဆင်းရဲတာဒီချမ်းသာတွေခံစားတာဒီအတ္တလေးကခံစားတယ်လို့ယူတယ်အဲ့ဒါကိုဝိတကအတ္တလို့ခေါ်ပါတယ်အဲ့ဒါအတ္တကြီးပါပဲအကုန်လုံးအတ္တဒိဋ္ဌိအတ္တဒိဋ္ဌိသတ္တရာဒိဋ္ဌိတက္ကာယဒိဋ္ဌိ62ပါးသောမိစ္ဆာဒိဋ္ဌိတွေအကုန်လုံးအဲ့ဒီမှာကျုံးဝင်သွားတာအဲ့ဒီမိစ္ဆာဒိဋ္ဌိတွေကြွားမှုသွားလို့ရှိရင်အဲ့ဒီပုဂ္ဂိုလ်ဟာဆင်းရဲလည်းမသိနိုင်ဘူးဆင်းရဲကုန်တဲ့နေရာလည်းမရောက်နိုင်ဘူးအခုတည်းမှာသစ္စကပရပိုက်ကမြတ်စွာဘုရားကိုမေးနေတာရ ရှင်မရဲ့တပည့်တွေကိုရှင်မရဘယ်လိုဆုံးမလေးရှိပါသလဲဘယ်လိုဆုံးမမျိုးများများပေးလို့ရှိပါသလဲအဲ့တော့မြတ်စွာဘုရားပြန်ဖြေအရှင်အဂိဝတ္တနာဘာဗျာဟာတပည့်တွေကိုရုပ်ဟာမမြဲဘူးအဆိုးမရဘူးအတ္တမဟုတ်ဘူးဝေဒနာဟာမမြဲဘူးအဆိုးမရဘူးအတ္တမဟုတ်ဘူးတဏှာတင်္ခါရဝိညာဉ်ဟာမမြဲဘူးအဆိုးမရဘူးအတ္တမဟုတ်ဘူးအဲ့ဒီလိုဆုံးမလေးရှိအဲ့ဒီအဆုံးမမြတ်ရောက်တဲ့အဲ့တော့သစ္စကပြန်ပြောတယ်ရှင်ဘုရားတပည့်တော်ရဲ့ဉာဏ်ထဲမှာဥပမာတစ်ခုထင်ရှားလာပါတယ်ဘုရားအဲ့ဒါရှောက်ပြရရေရှောက်ဒီမြေကြီးပေါ်မှာကြီးနေတဲ့ပုံကိုယ်ကြီးဟာမြေကြီးကိုမှီပြီးတော့စိုက်ကြပြောရလောက်ကံ့ရပါတယ်မြေကြီးကိုပြီးပြီးတော့ခေါင်းနဲ့အားနဲ့လောက်တဲ့ပုံစံတွေလည်းမြေကြီးကိုမှီပြီးတော့အလုပ်တွေလုပ်ကြရတယ်ဆိုင်မျိုးလုပ်တဲ့ပုံစံတွေမြေကြီးကိုမှီပြီးတော့စိုက်ကြပြိုးကြပါတယ်အဲဒီလိုပဲရုပ်ကိုကိုယ်ကူ၍ယူရဲ့ပုံစံတွေဟာဒီရုပ်ကိုမှီပြီးတော့ကုသိုလ်အကုသိုလ်တွေလုပ်ကြပါတယ်ဝေဒနာကိုသင်ညာကိုသင်္ခါရကိုဝိညာဉ်ကိုကိုယ်ကူယူရဲ့ပုံစံတွေဟာဒီဝိရဏတညာသင်္ခါရဝိညာဉ်ကိုအမိပြုပြီးတော့ကုသိုလ်အကုသိုလ်လုပ်ကြပါတယ်ခင်ဗျာအဲ့လိုပြောတော့မြတ်စွာဘုရားကမေးတယ်အရှင်အဂိဝိဒနာအဲ့လိုဆိုလို့ရှိရင်သင်ဟာယုတ်ဝိရဏတညာသင်္ခါရဝိညာဉ်ဒီခန္ဓာ၅ပါးကိုငါ၏အတ္တကိုယူသလားအလုံးမေးလိုက်ပြောရည်လိုဒီနေရာမှာဒီဝေဒနာနဲ့ခက်တယ်ဘုဟုသူတွေအာဟုသူတွေအခုဖြစ်နေတယ်ယုတ်တိဉာဏ်တွေကိုပြီးပြီးဖြစ်နေတာပဲယုတ်တိဉာဏ်တွေလို့ယုတ်တိဉာဏ်တွေနဲ့ကုသိုလ်အာဟုလို့လို့ကုတရားပွဲကြီးကျင်းပါတယ်ယုတ်တိဉာဏ်တွေလောက်တာပဲဒါပေမဲ့သူ့အထက်တမှာဘယ်လိုပါလဲဆိုတော့ယုတ်ကိုကိုဟုယူတော်သူတွေကယုတ်ကိုအတ္တကိုဆိုတော့အတ္တပါယုတ်ကိုကိုဟုယူတဲ့ပုဂ္ဂိုလ်တွေကအဲ့ယုတ်ကိုပြီးပြီးတော့ကုသိုလ်အာဟုတွေလောက်ကြပါတယ်ခင်ဗျာသဗ္ဗညုတမြတ်စွာဘုရားမလို့မျက်စိမလဲတာဒီဘောတော်ကိုအကုန်လုံးသိတုံတောင်သူဆိုရင်တော့ဒီဘောတော်မျက်စိလဲသွားမှာဘာလို့သူကပိဋကစာတွေလည်းတတ်တာသူတို့ရဲ့ဝါဒဆိုင်ရာတွေလည်းတတ်တယ်ပိဋကစာရောဝါဒစာရောသူကပြောတာယုတ်လည်းပါတယ်နံလည်းပါတယ်ကုသိုလ်လည်းပါတယ်အကုသိုလ်လည်းပါတယ်ဒါပိဋကစာတွေရဲ့ဒါပေမဲ့သူကဘာထည့်ထားလဲဆိုတော့အဲယုတ်ကိုကိုဘူးယူတယ်အတ္တလို့ယူတယ်ပေါ့အတ္တဆိုတဲ့သဘောကမိမိဖြစ်စေခြင်းလို့ဖြစ်တယ်အစိုးရတယ်ဒါကိုအတ္တလို့ခေါ်ပါတယ်အတ္တကောင်ကြီးကမသိဘူးမြဲတယ်ခိုင်းတယ်ကိုဖြစ်စေခြင်းလို့ဖြစ်တယ်လို့ယူတာကိုအဲ့ဒါအတ္တလို့ခေါ်အဲ့ဒါမြန်မာလိုကိုလို့ပြောတာယုတ်ကိုကိုဘူးယူတဲ့ပုံကိုယ်ကြီးကယုတ်ကိုအတ္တဟူတဲ့ပုံကိုယ်ကြီးဟာယုတ်၌တည်ပြီးတော့ကုသိုလ်အကုသိုလ်လုပ်ကြပါတယ်ဝိရဏတညာသင်္ခါရဝิญဉ်မှာလည်းပဲဝိရဏတညာသင်္ခါရဝิญဉ်ကိုအတ္တလို့ယူတဲ့ပုဂ္ဂိုလ်တွေဟာအဲ့ဒီဝိရဏတညာသင်္ခါရဝิญဉ်ကိုပြီးပြီးတော့ကုသိုလ်အကုသိုလ်တွေလုပ်ကြပါတယ်ခင်ဗျာအဲ့တော့သင်ဟာယုတ်ဝိရဏတညာသင်္ခါရဝิญဉ်ခန္ဓာ၅ပါးကိုအတ္တလို့ယူပလားမိလိုက်ကြညဆောဗျာအာရှင်ဗျာတပည့်တော်တွေမဟုတ်ဘူးအခုလိုက်လာတဲ့လက်ရှိမင်းနေအကုန်လုံးကလည်းအဲ့ဒီတိုင်းပဲယူပါတယ်ဝါဒရေးရပါသူကကျွမ်းကျင်ဘာဖြစ်လို့အကုန်လုံးကိုလွှဲချလဲဆိုတော့ကိစ္စအကြီးငယ်တစ်ခုဖြစ်လာရင်သူတယောက်တည်းမဟုတ်တော့သူကဘက်တော်သားတွေပါအောင်လွှဲတာမြတ်စွာဘုရားသူတွေကျွမ်းကျင်တာအရှင်အဂိဝိဒနာတင်ဟာဝါဒရေးရပြောဆိုဖို့တော့ငါရှိတာကအများနဲ့မဆိုင်ဘူးသူများတွေပေါ်လွှဲမချတယ်တင်ပြောခြင်းနဲ့ဝါဒတစ်ခုတည်းကိုပဲတင်ပြောပါအများနဲ့မဆိုင်ဘူးတင့်ဝါဒကိုပဲသင်ပြောပါအများအပေါ်မှာလွှဲချတာတော့မြတ်စွာဘုရားပယ်လိုက်သင်ကျိုင်းနစ်တဲ့ဝါဒကိုပြောတင့်ဝါဒကိုပြောများဝါဒပြောနေပြောဖို့လာတာကသင်ပြောဖို့လာတာပဲအများပြောဖို့လာတာမဟုတ်ဘူးအများနောက်ကလိုက်ရတယ်တင့်ဝါဒကိုပြောပါအဲ့တော့သူအများကိုပယ်ချလို့မရတော့လွှဲချလို့မရတော့အဲကျွန်တော်ရဲ့ဝါဒအဲ့ဒီတိုင်းပါပဲယုတ်ဝိတ္တသင်ညာသင်္ခါရဝိညာဉ်ခန္ဓာ၅ပါးကိုအတ္တအစိုးရတဲ့အတ္တကောင်ဘာကောင်ဘူးယူပါတယ်ဆိုရတယ်အဲ့လိုဆိုရင်ချေဝကုအဂိဝဒနာသင်ကြိုက်တယ်လို့ဖြေပါဘယ်တော့အခုမေးမယ်မြတ်စွာဘုရားဘာဘုရားအခုမေးမယ် သိနေဒီကောသလမင်းကြီးတို့အစာတသမင်းတို့ရာဇပိသိခံထားတဲ့မင်းတွေဟာသူ့ရဲ့တိုင်းနိုင်ငံမှာရှုံးဆုံးစေတဲ့သူကိုဆုံးဆုံးစေရမယ်တိုင်းပြည်မှာနှင်ထုတ်တဲ့သူကိုနှင်ထုတ်သိတဲ့သူကိုနှင်ထုတ်မယ်တတ်သိတဲ့သူကိုတတ်မယ်အဲ့ဒီလိုအမိတ်အာနာများပေးစွမ်းနိုင်ပါလားအာရှင်မြတ်ဝိသမီမာနမင်းတို့လိုအဖွဲ့အစည်းနဲ့အုပ်ချုပ်တဲ့မင်းတွေတောင်မှပဲရှုံးစေတဲ့သူကိုရှုံးစေတဲ့နေတဲ့ဒီနေ့လူကိုနေနိုင်တဲ့တတ်တဲ့တဲ့လူကိုတတ်နိုင်တဲ့တကူအာနာရှိပါတယ်ဆိုရပါတယ်အဲ့လိုဆိုရင်အဲ့ဒီဝေဒနာသင်ဟာယုတ်ဝေဒနာတရားသင်္ခါရဝေဒနာသင်ရဲ့အတ္တလို့သင်္ခုဏပြောထားတယ်သင်ရဲ့အတ္တခေါ်တဲ့သင်ရဲ့ယုတ်ငါရဲ့ယုတ်ဟာဒီလိုဖြစ်စေဒီလိုမဖြစ်စေနဲ့ဝိညာဉ်ဉာဏ်သင်္ခါရဝိညာဉ်ကဒီလိုဖြစ်စေဒီလိုမဖြစ်စေနဲ့လို့သင်စီမံနိုင်သလားဘယ်လဲအဲ့တော့သူဖြေစရာမရှိတော့သူကခုနတုန်းကယောဂဝိညာဉ်ဉာဏ်သင်္ခါရဝိညာဉ်ခန္ဓာ၅ပါးကိုအစိုးရတဲ့အတ္တလူသားတာအခုသူ့ကိုသူအစိုးရတယ်ဆိုလို့ရှိရင်မယုတ်ကြည့်ဟာဒီလိုမဖြစ်စေနဲ့ဒီလိုဖြစ်စေဝိညာဉ်ဉာဏ်သင်္ခါရဝိညာဉ်လည်းဒီလိုမဖြစ်စေနဲ့ဒီလိုဖြစ်စေအစိုးရသလားလို့သက်တော်ပြမေးလိုက်တာအစိုးရတယ်လို့ပြောရင်နောက်ကလက်ရှိမင်းတွေကသူ့ကိုပြောမှာပေါ့သိက္ခာနာကူကြီးကရွတ်သွားနေပြီအိုမေးတယ်ကျွန်တော်တို့ဆိုစောစောမောမောလာလာပါပါဖြစ်အောင်ဖန်ဆင်းပြဟောဖန်ဆင်းနိုင်ဘူးသူဖြစ်စေခြင်းဆိုဖြစ်လို့မရတကယ်လို့အာယုဝိညာဉ်တရားသင်္ခါရဝိညာဉ်ခန္ဓာ၅ပါးဟာအတ္တမဟုတ်ဘူးဆိုရင်သူကအတ္တလို့ပြောခဲ့တာအတ္တမဟုတ်ဘူးဆိုတဲ့ခါကျတော့ကြောင်းတယ်ဖြစ်အောင်ပဲသူပြောခဲ့တာနဲ့အခုနောက်စကားနဲ့ကြောင်းတယ်ဖြစ်ဟုတ်တယ်ဆိုရင်လည်းပဲသူ့ကိုရုပ်ကိုအမျိုးမျိုးစုကြောင်းခိုင်းမယ်သိယုံကြည့်ရဦးဒီလူနေအောင်လို့ဆိုမလုပ်တတ်တော့အဲ့တဲ့သူဖြေရမရဖြေစရာမရှိတော့ဖြေစရာမရှိတော့သူကျမ်းမဖြေဘူးမြတ်စွာဘုရားမေးတာတစ်ချိန်မေးတယ်ကျမ်းမဖြေဘူးနှစ်ချိန်မေးတယ်ကျမ်းမဖြေဘူးသုံးချိန်မေးတယ်ကျမ်းမဖြေဘူးအဲ့တော့မှမြတ်စွာဘုရားကဖြေအကြည့်ဝေဒနာမြတ်စွာဘုရားများကတရားသဖြင့်မေးတဲ့မေးခွန်းကျမ်းမဖြေလို့ရှိရင်အဲ့ဒီမဖြေတဲ့သူရဲ့ဥကောင်းမှာခုနှစ်သိပ်ပွဲသွားနိုင်တယ်။အဲ့လိုပြောတဲ့အချိန်မှာနဗလူပေါ်လာ။နဗလူရဝရသိလက်လက်ကြီးရဲရဲတောက်ပြောင်းတဲ့ဝရသိလက်လက်ကြီးကိုကင်ပြီးတော့သူ့ရဲ့ငယ်တိတ်ကိုချိန်ရွယ်ပြီးတော့ပေါ်လာ။အဲ့ဒီဘလူကြီးကိုတစ္ဆကပရပိုင်းနဲ့မြတ်စွာဘုရားနဲ့အဲ့ဒီတဦးပဲမြင်တယ်။တနည်းလူမမြင်ရဘူး။အဲ့တော့မှသူလည်းကြောက်လန့်ပြီးတော့အာကုဉာဏ်မရှိတော့ဘူးမြတ်စွာဘုရားပဲအာကုကအဲ့တော့မြတ်စွာဘုရားဒီလိုပြန်မေးပါဗျာအဲ့တော့မှသင်္ခုဏတော်ကခန္ဓာ၅ပါးကိုငါရဲ့အတ္တလို့ထားတယ်ငါရဲ့အတ္တဖြစ်တဲ့သင်ရဲ့အတ္တဖြစ်တဲ့ယုတ်ကိုသင်ရဲ့ယုတ်ကြီးကိုဒီလိုဖြစ်သည်ဒီလိုမဖြစ်စေနဲ့လို့သင်စီမံခံနိုင်သလားမေးတာအမှန်ကန်ဒီနေပါဦးဗျာဝိညာဉ်ဉာဏ်သင်္ခါရဝိညာဉ်လည်းဒီတိုင်းပေါ့အဲဒီတော့ယုတ်ဟာအစိုးရတဲ့အတ္တလားအနတ္တလားအစိုးရတဲ့အတ္တမဟုတ်ပါဘူးဗျာအနတ္တအဲဒီတော့မြတ်စွာဘုရားသင်ရှင်းစကားနဲ့နောက်စကားမညီဘူးသတိထားဖြင့်သင်္ခုဏတော်ကအတ္တလို့ပြောခဲ့တယ်အခုအနတ္တဖြစ်တယ်အဝိညာဉ်ကိုလည်းမေးတယ်သင်ညာကိုမေးတယ်သင်္ခါရဝိညာဉ်အကုန်မေးတဲ့အခါအစိုးရတဲ့အတ္တဖြစ်ပါသလားအတ္တမဟုတ်ပါဘူးအနတ္တပါအတ္တမဟုတ်ပါဘူးအနတ္တပါအတ္တမဟုတ်ပါဘူးအနတ္တပါအကုန်လုံး၅ပါးသလုံးဖြစ်ရအဲဒါမှမြတ်စွာဘုရားကအခြေအကျဥပဒနာယုတ်ဝိညာဉ်ဉာဏ်သင်္ခါရဝိညာဉ်ဟာမြဲတဲ့သဘောလားမမြဲတဲ့သဘောလားသိကြသလိုဖြစ်သွားမမြဲတဲ့သဘောပါဘုရားသူတော်ကောင်းတို့ခန္ဓာကိုယ်လည်းညံဆိုင်တာပါသူတော်တို့ခန္ဓာကိုယ်လည်းပဲအနတ္တခန္ဓာကိုယ်ကြီးယုတ်ဝိညာဉ်တရားသင်္ခါရဝိညာဉ်ခန္ဓာ၅ပါးတရားနာနေကြပြောဆိုတဲ့အခါကျတော့ဘုရားဘဝတိပြောကြတာပေါ့တကယ်တကယ်ရှိကြတာကတော့တရားနာနေတာခန္ဓာ၅ပါးတရားဟောနေတာလည်းပဲခန္ဓာ၅ပါးခန္ဓာ၅ပါးနဲ့ခန္ဓာ၅ပါးတွေဟောဆိုနေကြအောင်ဒုက္ခလံပိသာစုဆိုပေနဲ့လို့အကုန်လုံးဟာခန္ဓာ၅ပါးယုတ်တဲ့၅ပါးတွေအဲ့ဒီခန္ဓာ၅ပါးယုံနာနှစ်ပါးကိုအခုအမေးဖြေလို့သူတော်ကောင်းတို့အခုရထားတဲ့ခန္ဓာကြီးဟာအတ္တလားအနတ္တလားအနတ္တပါဗျာအနတ္တခန္ဓာကိုယ်ကြီးတရားနာရင်းနဲ့ယူနေရောက်သွားတော့တော်လို့နားနေတဲ့ခန္ဓာကိုယ်ကြီးအနတ္တခန္ဓာကိုယ်ကြီးအဆိုးမရဘူး
အဆိုးမရတာကိုသိမှသရောင်းတို့ကုသိုလ်တွေများများလုပ်ခြင်းမဲ့တရားတွေအားထုတ်ခြင်းမဲ့အဆိုးရတယ်ငါဘာမှဖြစ်သေးပါဘူးငါမသိသေးပါဘူးဆိုရင်အာတ္တဖြစ်သွားတယ်အနတ္တအဆိုးမရဘူးခန္ဓာကိုယ်ကြီးကဘုဇ္ဇချင်းမနိုင်နေတဲ့ဘုဇ္ဇချင်းမဖြားရင်ကြားတယ်ဘုဇ္ဇချင်းမအောင်အောင်နေဘုဇ္ဇချင်းမသိရင်သိမှာပြောလို့မရအဲဒါသရောင်းတို့ရဲ့ခန္ဓာကိုယ်ဟာအဆိုးရတဲ့ခန္ဓာကိုယ်လားအဆိုးမရတဲ့ခန္ဓာကိုယ်လားအေးဆိုးမြတဲ့ခန္ဓာကိုယ်အနတ္တလို့ခေါ်တယ်။ဒါလို့အနတ္တလို့ခေါ်တယ်။သူများဆိုဗျာမေး။သိယုတ်ကြီးကိုသင်ပြုပြင်ရင်လို့ပြုပြင်လို့ရပါသားဆိုမရတော့ဘူး။အဲ့ဒါအနတ္တဖြစ်သွား။အစတော့ तू ကတော့အတ္တလို့ तू ကအမြဲတမ်းကျုံးသွားခဲ့တာ။ तू ရုပ်ဝေဒနာတရားသင်္ခါရဝိညာဉ်ကိုအတ္တ तू ဖြစ်စေခြင်းလို့ဖြစ်ရတယ်။ तू သူဖြစ်စေခြင်းလို့မဖြစ်ဘူး။သူကလည်းဖြစ်စေခြင်းလို့ဖြစ်တယ်ဆိုရင်သူ့ကိုခိုင်းတော့မယ်လိမ့်စုမဲနေရငယ်အောင်လုပ်ကြဆိုမလုပ်နိုင်တော့အဲ့ဒါမှအတ္တဖြစ်သွားတယ်ဝိညာဉ်တရားသင်္ခါရဝိညာဉ်ဓာတ်ခန္ဓာ၄ပါးအကုန်လုံးအတ္တဆရာမြတ်စွာဘုရားဆက်ပြီးတဲ့အတ္တပြီးတော့အနိစ္စကိုပြီးတယ်သိရဲ့ရုပ်ဝိညာဉ်တရားသင်္ခါရဝိညာဉ်ခန္ဓာ၅ပါးအမြဲတဲ့သဘောလားမမြဲတဲ့သဘောလားလို့မေးတယ်အဲ့ဒါမမြဲတဲ့သဘောပါဘုရားမမြဲဘူးအဲ့ဒီမမြဲတဲ့သဘောခန္ဓာ၅ပါးဟာချမ်းသာတဲ့သဘောလားဆင်းရဲတဲ့သဘောလားတို့ဘာလို့ဖြေကြည့်ပါချမ်းသာတဲ့သဘောလားဆင်းရဲတဲ့သဘောလားဆင်းရဲတဲ့သဘောလို့ဉာဏ်ထဲမှာညာတပရိညာအဖြစ်ပေါ်သိအောင်တို့ဘာလို့လူလာတဲ့မဉ္ဇဏ်ပူဇဏ်နိဗ္ဗာန်ဆိုတာအဲ့ဒီအနိစ္စဒုက္ခအနတ္တကိုပိုင်းမင်းနေနေမြင်မှမဉ္ဇဏ်ပူဇဏ်နိဗ္ဗာန်ရကုသိုလ်ကောင်းမှုတွေကအထောက်ပံ့ပေးတယ်ကုသိုလ်ကောင်းမှုတွေပါဝင်ထောက်ပံ့ပေးတယ်ဆိုတော့တမာရီကိုထောက်ပံ့ပေးတယ်။ဒါကောင်းဒါနတွေပြုတဲ့ကုသိုလ်ကောင်းမှုတွေတမာရီကိုထောက်ပံ့ပေးတယ်။အဲဒီတမာရီရတဲ့အခါမှာကုသိုလ်ရုပ်တွေဉာဏ်တွေအကြောင်းတွေကျိုးတွေကိုဝိပဿနာဆက်ပြီးတော့ရှုမှတ်ရအောင်။ဝိပဿနာရှုမှတ်လို့ဉာဏ်ပညာကသာလေမဉ္ဇဏ်ပုံဉဏ်ကိုဖြစ်စေညာနာကမနာနိဗ္ဗာန်ကိုဉာဏ်နဲ့သွားရတာသူတော်ကောင်းနိဗ္ဗာန်ကိုကံနဲ့သွားလို့မရဘူး။သူတရားတန်လျာတွေသူကြတယ်စေနာထက်တဲ့တန်တန်နဲ့တောင်းလို့မအများကြီးပဲလူကြအဲ့ဒီသူတရားတွေကံပဲရှိသေးတယ်အဲ့ဒီကံကြောင့်ဘောဓုချမ်းသာတွေပြင်းမဲ့ဥစ္စာပေါ်မဲ့ယုံသောမဲ့ချမ်းရမ်းများမဲ့ဖြစ်လျာဘဝမှာအစဉ်တန်းမြင့်မြင့်ဉာဏ်မလလနေရမဲ့သတ္တရာရာပြည့်စုံမဲ့အဲဒါပဲနဲ့ဉာဏ်မပါရင်ဘဉ္ဏပုံရမရဘူးမင်းတို့စားရတောင်းစရာတွေလည်းပေါ်နေတယ်ဥစ္စာလည်းပေါ်တယ်ယုံလည်းချောတယ်ဘာမှလူလေးလေးမရှိပြည့်စုံနဲ့ဉာဏ်ပညာပါမှတရားအားထုတ်ခြင်းနဲ့စိတ်တွေပေါ်မယ်တရားလေ့လာခြင်းနဲ့စိတ်တွေပေါ်မယ်ကိလေသာကိုတိုက်ခိုက်နိုင်တဲ့ဉာဏ်ပညာရှိမှကိလေသာကုန်ခန်းပြီးတော့မဉ္ဇဏ်ပုံဉာဏ်ရအဲ့တော့မဉ္ဇဏ်ပုံဉာဏ်ရဖို့အတွက်စัจတဏနာပွားများအားထုတ်မှုမလုပ်နိုင်လေတော့လည်းပဲညာတပရိညာပေါ့တရားနာတော့အဆင်သဘောပေါက်အောင်နားနေတော့မှကိုသဘောပေါက်အောင်ခန္ဓာဉာဏ်စိုက်ထားအဲကျေးဇူးတော်ရှင်မဟုတ်ဆရာတော်ဘုရားကြီးကဒါကတရားနာပါညာကခန္ဓာလက်ပါမိမိသိပြီးသားတရားတွေဆိုလို့ရှင်ခန္ဓာလက်တာမိမိတစ်ခါမှမကြဘူးတဲ့တရားဆိုလို့ရှင်စောင်းနဲ့ရေးမှတ်တာတရားနာတဲ့အချိန်ခါမှာရှုရှဲလို့ဘာလို့လုပ်မနေလဲတရားသဘောကိုသိအောင်ဟောဘာတွေပြောနေကြလဲတရားလဲနာခန္ဓာဦးလဲညာနဲ့လဲလိုက်တရားနာလိုက်ခန္ဓာညာနဲ့လဲလိုက်အခုခန္ဓာဦးပြောနေတာပဲဆိုတော့ဒီတည်းမှာဝိပဿနာရှုမှတ်တဲ့ယောဂီတို့အောင်လည်းအများကြီးပါပါတယ်ဝိပဿနာရှုတဲ့ယောဂီတွေဟာဒီတရားမျိုးတွေသိတာယောဂဝိညာဉ်တရားသင်္ခါရဝိညာဉ်တိခန္ဓာ၅ပါးအနတ္တတရားပဲအနတ္တတရားပဲအနတ္တတရားပဲမာယိအတ္တမဟုတ်ဘူးငါဟာငါငါ့ကိုမဟုတ်ဘူးမဟုတ်တာမဟုတ်မသိရငါဟာဆိုတာတဏှာနဲ့ဆွဲတာငါဆိုတာမာနနဲ့ဆွဲတာငါရဲ့ကိုယ်ဆိုတာဒိဋ္ဌိနဲ့ဆွဲတာတဏှာမာနဒိဋ္ဌိကိုပယ်တဲ့တရားငါလည်းမဟုတ်ဘူးငါလည်းမဟုတ်ငါရဲ့ကိုယ်လည်းမဟုတ်ဘုရားဆိုတာတရားကအနိစ္စဥပ္ပိနေရုပ်ဝိညာဉ်တရားသင်္ခါရဝိညာဉ်ခန္ဓာ၅ပါးအမြဲတလားအမြဲပါဘူးဗျာအမြဲတဲ့ဘောကချမ်းသာမလားဆင်းရဲမလားတဲ့တို့တို့ချမ်းသာမလားဆင်းရဲမလားဆင်းရဲတယ်အဲ့တော့မမြဲတဲ့သဘောဆင်းရဲတဲ့သဘောပေါက်လဲပေါက်ပြန်ဖြစ်နေတဲ့ဒီခန္ဓာ၅ပါးကိုငါဟာငါရဲ့အတ္တလို့ယူခြင်းကသိမှမလားလို့ပြောလိုက်သိမှမလားသိမှပါဘုရားအဲမသိဘူးသူတော်ငါဟာဆိုတာကတ နာသဘောစိုးပိုင်တဲ့သဘောငါဟာဒီခန္ဓာငါပါငါဟာဆိုတာစိုးပိုင်လိုက်တာအတ္တနိယလို့ပြောတယ်ငါဆိုတာပါဏထောင်သွားတာငါရဲ့ကိုယ်ဆိုတာကဒိဋ္ဌိကိုပြောတာအတ္တဒိဋ္ဌိသက္ကာယဒိဋ္ဌိငါဟာငါငါရဲ့ကိုယ်အဲ့ဒါဟာအရင်ဆွဲကြကတဏမာနဒိဋ္ဌိကိုပြောတာငါဟာလို့ဆိုလို့ငါဟာမှမဟုတ်ပဲငါဟာဆိုရင်မအုံနဲ့မနာနဲ့မိတ်ပေးလို့ရမှာပေါ့ဒိဋ္ဌိခန္ဓာကိုအဲ့လိုမိတ်ပေးလို့ရရဲ့သာအဲ့ဒါငါဟာမဟုတ်ဘူးတဲ့တသိသက်သက်ပဲဂျုံသဘောဉာဏ်သဘောတွေငါလည်းမဟုတ်ဘူးတဲ့ထောင်သွားလို့မရဘူးဗတ်တတ်တယ်ငါမြတ်တယ်မလုပ်နဲ့တဲ့ဘုရားချင်းတရင်သေးသွားနိုင်တယ်မထောင်သွားနဲ့တဲ့ငါရဲ့အတ္တငါရဲ့ကိုယ်လည်းမဟုတ်ဘူးတဲ့ငါရဲ့အတ္တငါရဲ့ကိုယ်အစိုးရတဲ့ပါဖြစ်နေကြသလိုဖြစ်တယ်ဟာမရဘူးတဲ့အကြောင်းအားဖြင့်ဆိုတာအကျိုးတွေဖြစ်နေတာအသက်ကောင်လက်ကြောင်မရှိဘူးတဲ့အသက်ကောင်လက်ကြောင်လေးဆိုတာမရှိဘူးအဲ့ဒါကိုထင်ကျေးနဲ့အယူမားနေကြတာအသက်ကောင်လက်ကြောင်လေးရှိတယ်ထင်နေကြဘုရားဘာသာမှာတော့မဖြစ်တတ်တယ်အသက်လေးထွက်သွားပြီအသက်ကောင်လေးထွက်သွားတယ်အဲအဲ့ဒါတတ္တဒဒိဋ္ဌိကိုခေါ်တယ်အကောင်ထင်နေနဲ့ရဲတဲ့ဆိုင်နေဆိုတတ္တဒဒိဋ္ဌိတကူလို့ကောင်းလို့အကောင်းထဲနေနဲ့ထင်ရင်သက်ကာယဒိဋ္ဌိဒုဋ္ဌိဏနေမမြင်မဲနဲ့ဒုဋ္ဌိဏနေလို့သိမှသက်ကာယဒိဋ္ဌိဒရင်ကပြုတ်တယ်မမြဲတာပြည့်စည်ရာကိုမြင်မှသတ္တဒိဋ္ဌိဒရင်ကပြုတ်တယ်အကြောင်းကျိုးဆက်ဆက်ပြီးပြန်ဖြစ်တာကိုမြင်မှအုပ်စိတ္တဒိဋ္ဌိပြုတ်တယ်ဒါရီပရိစ္ဆေသမုပ္ပါဒ်သင်္ခန်းတွေတက်တင်တယ်ပရိစ္ဆေသမုပ္ပါဒ်သင်္ခန်းတွေလည်းနာတဲ့တယ်ပရိစ္ဆေတရားတွေနာမှဩတို့အခုရထားတာခန္ဓာ၅ပါးယုံနာနှပါပဲဒီကံငါးပါးယုံနာနှပါဟာမမြဲဘူးအနိစ္စတရားပဲခန္ဓာအနိစ္စမမြဲဘူးခန္ဓာဒုက္ခခန္ဓာကြီးကဆင်းရဲတယ်ခန္ဓာအနတ္တဒီခန္ဓာကြီးကငါငါရဲ့အတ္တမဟုတ်ဘူးအတ္တကောင်မဟုတ်ဘူးအဲ့ဒါမြတ်စွာဘုရားကဒီခန္ဓာကိုယ်ကြီးကဖောင်းလဲဖောင်းပြန်မမြဲပြီးတော့ဖောင်းလဲဖောင်းပြန်ဖြစ်တယ်ဒီခန္ဓာကိုယ်ကြီးဟာဆင်းရဲတဲ့ခန္ဓာကိုယ်ကြီးလားငါဟာပဲငါပဲငါရဲ့ကိုပဲလို့သင်ယူခြင်းကသိမှမလားဆိုတော့မသိပါဘူးဗျာဒီခန္ဓာကိုယ်ကြီးကိုငါဟာငါငါရဲ့အတ္တလို့ဆွဲယူတဲ့ပုဂ္ဂိုလ်ဟာစိရဲ့၌ညှိကပ်နေတဲ့ပုဂ္ဂိုလ်ပဲသဘောလို့ပြန်ပြောပါဦးမယ်ဒီခန္ဓာကိုယ်ကြီးကိုငါဟာပဲငါပဲငါရဲ့အတ္တပဲလို့ဆွဲယူလို့ရှိရင်ဘယ်မှာညှိကပ်နေလဲစင်ရဲမှာကြီးကနေတဲ့ပုံခန္ဓာကြီးကဒုက္ခသစ္စာမလားမှန်ပါပါခန္ဓာကြီးကိုတွေ့တာနေတာတတ်မဲ့နေတာခန္ဓာကြီးကိုတွေ့တာနေတာတတ်မဲ့နေငါဟာပဲငါပဲငါယောက်ျားပဲငါမိန်းမပဲငါဘယ်သူပဲကိုယ်ကိုယ်ကိုပြောရုံနဲ့မဟုတ်ဘူးတကယ်ကိုပဲကိုယ်ခန္ဓာကိုယ်ကိုဆွဲလန်းနေမျိုးသားပဲဖြစ်ဖြစ်မျိုးသီးပဲဖြစ်ဖြစ်ပန်းနေကြည့်ပြီးတော့ကိုယ်ကိုအရင်ဆွဲလန်းနေလို့ရှိရင်အဲ့ဒါဟာစိရဲ့၌ညစ်ကွတ်တားနေတဲ့ပုဂ္ဂိုလ်ပဲခန္ဓာကြီးကဒုက္ခသစ္စာဆိုတော့ခန္ဓာကိုညစ်ကွတ်တားနေတော့စိရဲ့ကိုညစ်ကွတ်တားနေတယ်မတူဘူးလားမှန်ပါဗျာစိရဲ့၌ညစ်ကွတ်တားနေတော်သူတို့သည်တဲ့စိရဲ့ကိုပိုင်းခြား၍သိနိုင်ပါမလားလို့မေးလိုက်မသိနိုင်ဘူးတော့ဒီစိရဲ့ကောင်ကြီးကိုညစ်ကွတ်တားတော့ဘလို့စိရဲ့တယ်ဆိုတော့မသိတော့စင်ရဲကိုမသိလို့ရှိရင်စင်ရဲကုံကျင်းကိုလည်းသူမသိဘူးစင်ရဲကိုပိုင်းခြားသိတယ်ဆိုတော့ဝိပဿနာဉာဏ်ကိုသွားတယ်စင်ရဲကိုစင်ရဲကုံကျင်းကိုသိတယ်ဆိုတော့မဉဏ်ပုံဉာဏ်ကိုသွားတယ်စင်ရဲကိုလည်းပိုင်းခြားမသိဘူးစင်ရဲကုံဆုံးတဲ့နေရာမှာလည်းသူမနေနိုင်ဘူးခန္ဓာကိုယ်ကြီးနဲ့ပတ်သက်လို့ဒီခန္ဓာကိုယ်ကြီးကိုညစ်ကွတ်တာနေတဲ့ပုဂ္ဂိုလ်ဟာစင်ရဲကိုလည်းပိုင်းခြားမသိနိုင်ဘူးစင်ရဲကုံကျင်းကိုလည်းသူမသိနိုင်ဘူးကြောင်လို့တောင်းတောင်းနေရစုပါဆင်းရဲကုန်တယ်ဆိုဖြစ်ဖြစ်ဆုံးတာကိုပြောတာမဉဏ်ကိုပြောတာဒုက္ခချုပ်ငိမ့်သွားတယ်ဖြစ်ဖြစ်ကဒုက္ခသစ္စာပဲဖြစ်ဖြစ်ဆုံးသွားတယ်ဆိုဒုက္ခချုပ်တာပဲအဲ့ဒါဘယ်ကအရင်လာလဲဆိုဖြစ်ဖြစ်ကိုမြင်မှပေါ်လာကြောက်တာဒီမြင်မှအဲ့ဒီဒုက္ခကိုလည်းပိုင်းခြားမသိနိုင်ဘူးအဲ့ဒီဒုက္ခကိုပိုင်းခြားပြီးတော့ဒုက္ခကုန်ငိမ့်ကိုလည်းမသိနိုင်ဘူးတဲ့အဲ့မြတ်စွာဘုရားဆက်ပြောတယ်သင်ဟာဆင်းရဲနဲ့ညစ်ကွတ်တာနေပြီးတော့ညစ်ကွတ်တာနေတဲ့သူဖြစ်တဲ့အတွက်ကြောင့်မလို့သင်ဟာဆင်းရဲကိုပိုင်းခြားပြီးပြင်းခြင်းကဆင်းရဲကုန်ခြင်းကသင်ဖြစ်သေးရဲ့လားရသေးရဲ့လားဆိုပြီးတော့မရပါဘူးခင်ဗျာ။သူက ခန္ဓာကိုယ်ကြီးတွေ့တာကကြည့်ဆိုဆင်းရဲပိုင်းခြားလည်းမသိနိုင်ဘူးဆင်းရဲကုန်ခြင်းလည်းသူမရောက်နိုင်ဘူးအဲဒါကမြတ်စွာဘုရားဆင်းရဲဟိုတုန်းကဂျုံသွားခဲ့တယ်သူကလက်ရှိမင်းတွေကိုဂျုံသွားခဲ့တာပေါ့မြတ်စွာဘုရားနဲ့မပြိုင်ငင်တဲ့သူကဂျုံသွားခဲ့ဝါဒအားဖြင့်သူအခြေတင်ပြောလိုက်လို့ရှိရင်ခိုင်းဆရာတွေပဲဖြစ်ဖြစ်တရားအလုံးစုံကိုအကုန်သိတဲ့သူပဲဖြစ်ဖြစ်သူဝါဒအနေနဲ့တင်ပြီးပြောလိုက်လို့ရှိရင်ဂျိုင်းသားကသွေးကြီးကြရဗျာအသက်ရှိတဲ့သူမပြောနဲ့အသက်မရှိတဲ့တုံးနေကြကြီးတော်မှပဲသူဝါဒအနေနဲ့တင်ပြီးပြောလိုက်ရင်ဂျိမ့်ရင်တုတ်ချားသွားအဲ့တော့ဘုရားမြတ်စွာဘုရားဒီကဝါဒအားဖြင့်သူဝေရမလိုက်ဘူးကြွားလာခဲ့ကြွားလာခဲ့တင်အဲ့ဒီကိုပြောခဲ့တယ်အခုတော့ငါမှချွေးရစက်မှမဆော့ဘူးတင်းကဘုရားကြတဲ့ချွေးတွေဟာတင်ဟာအခုအောက်ကိုကိုလို့အဝတ်ကိုဖောက်ပြီးတော့အောက်ကိုကြပုံပြီးအဲ့ဒါမြတ်စွာဘုရားကသူ့ရဲ့မြတ်စွာဘုရား तू ကကြွားလာတာကိုဘယ်လိုပဲဖြစ်ဖြစ် तू ပြောလိုက်ရင်ချွေးတိကျစေရမယ်မြတ်စွာဘုရားချွေးတော့အဲ့သူ့မှာချွေးတိကျဘောတဘောနဲ့ကြအဲ့တော့မှ तू ဘာမှမပြောနိုင်တော့မပြောနိုင်တော့မှလက်ရှိမင်းသားတယောက်ကထပ်တော့ရှင်ဘုရားတပည့်တော်ဥမာတစ်ခုထင်လာပါတယ်အဲ့လိုဥမာထင်တဲ့မြို့နာမှာကံကြီးတခုရှိပါတယ်ဗျာအဲ့ဒီကံနဲ့မှာကဏ္ဍလုံးလေးတစ်ကောင်ရှိတယ်အဲ့ဒီကဏ္ဍလုံးကိုလူတွေကနေဆယ်ပြီးတဲ့အခါကျတော့ဘုံမတင်တာကဏ္ဍလုံးလေးကလက်တွေချီလေးထောင်းထောင်းထောင်းလာတဲ့အခါမှာအဲ့ဒီကလေးတွေကဒုတ်တင်ခဲတွေနဲ့အကုန်လုံးရိုက်ထိုးလိုက်ရိုက်ထိုးလိုက်တော့လက်တွေအကုန်လုံးကျိုးကုန်လက်တွေအကုန်လုံးကျိုးကုန်တော့ဒုတ်တင်ခဲတွေနဲ့အကုန်လုံးရိုက်ထိုးလိုက်ရိုက်ထိုးပြန်တော့လက်တွေအကုန်လုံးကျိုးကုန်လက်တွေအကုန်လုံးကျိုးကုန်တော့ဒီကဏ္ဍလုံးကရေထဲပြန်ဆင်းလို့မရတော့အဲ့ဒီလိုပဲရှင်ဗျာဒီသစ္စကရဲ့ထောင်သွားတဲ့ခြေချောင်းနဲ့ချောင်းလေးလိုထောင်သွားလာတဲ့ဝါဒတွေကိုရှင်ဗျာကဉာဏ်ပညာကြီးဟူသောလက်နဲ့အကုန်လုံးရိုက်ထိုးပြန်အခုသစ္စကပရပိုက်ဟာရှင်ဗျာကတော့ဆက်ထပ်ပြီးတော့ဝါဒတင်နေရမရှိတော့ပါဘူးအဲ့လိုဆိုတော့မှခုနကသစ္စကပရပိုက်ဟာသိဆိုးသွားပြီးတော့ဘုခါကိုတားလိုက်တယ်သင်မပြောနဲ့ဒိနေငါနဲ့ပြောတာမဟုတ်ဘူးအမြတ်စွာဘုရားနဲ့ငါနဲ့ပြောမယ်ဆိုတော့ဘုခါကိုတားလိုက်တယ်တားလို့တော့မြတ်စွာဘုရားကိုဆက်ပြီးမေးလျှောက်ရှင်ဘုရားတို့ကိုအားထုတ်လို့ရှိရင်ရှင်ဘုရားရဲ့ဆိုးဆုံးမှစကားကိုလိုက်နာရရောက်ပါတယ်ဘုရားဘယ်မှာတော့အတိုင်းတာအားဖြင့်လိုက်နာရှင်းပြတို့ကိုအားထုတ်လို့ရှိရင်ဆရာသမားရဲ့ဝါဒမှာရဲရင်ရဲရင်မတုံမလို့သူဖြစ်ပါတယ်ရှင်ဘုရားဆိုလိုတာကဘာလဲဆိုတော့ဘယ်တရားတွေကြည့်ပြီးလို့ရှိရင်အရှင်ဘုရားစကားတိုက်တာရောက်ပါသလဲဘယ်တရားတွေကြည့်ပြီးလို့ရှိရင်အာသောပုံခံယန္တာဖြစ်ပါသလဲဒါကိုမေးတာအဲ့တော့တက်ဆော့ဘုရားပြန်ဖြေထားတယ်အချင်းအကိဝေဒနာယုတ်ဝိဒနာတရားသင်္ခါရဝိညာဉ်ဒီတရားတွေကိုငါဟာမဟုတ်ဘူးငါမဟုတ်ဘူးငါရဲ့အတ္တမဟုတ်ဘူးအဲ့ဒီလိုရှုနိုင်လို့ရှိရင်ငါဘုရားရဲ့စကားကိုလိုက်နာရောက်တဲ့ယုတ်ဝေဒနာတင်ညာသင်္ခါရဝိညာဉ်ဒီခန္ဓာ၅ပါးကိုငါဟာမဟုတ်ဘူးငါမဟုတ်ဘူးငါရဲ့အတ္တမဟုတ်ဘူးလို့ပိုင်ပိုင်နိုင်နိုင်သိတဲ့ပုဂ္ဂိုလ်ဟာငါဘုရားရဲ့အဆုံးအမကိုလိုက်နာပြီးသားဖြစ်သွားတယ်။ငါဘုရားရဲ့အဆုံးအမမှာရဲရင်တည်ပြီးတဲ့ပုဂ္ဂိုလ်ဖြစ်သွားတယ်။ဒီမြတ်သောအတိုင်းတာအဖြစ်ဒီယဟန်ဟာအာဘောတရားကုန်ခန်းပြီးတော့နောက်တစ်ခါချက်ပြီးတော့ဇာတိမဖြစ်နိဗ္ဗာန်ကိုမျက်မှောက်ပြုမဲ့သူဖြစ်သွားတယ်။ဘာပြရဲ့ဝါဒမှာရဲရင်တည်ကြည်သူဖြစ်သွားတယ်။အဲ့ဒါမြတ်စွာဘုရားပြန်ပြော။အဲ့ဒါဆိုလိုတာကဘာလဲဆိုတော့မြတ်စွာဘုရားရဲ့ဝါဒမှာယုတ်ဝေဒနာတင်ညာတိခါရဝิญဉာဏ်ခန္ဓာ၅ပါးဟာငါဟာမဟုတ်ဘူး။ငါမဟုတ်ဘူး။ငါရဲ့အတ္တမဟုတ်ဘူး။အဲ့ဒီလိုပိုင်ပိုင်နေနေသိလို့ရှိရင်မြတ်စွာဘုရားရဲ့အဆုံးအမလိုက်နာရရောက်တယ်ဘုရားဘာသာဝင်သူတော်စင်းနေမြတ်စွာဘုရားကိုကြည်ညိုကြတယ်မြတ်စွာဘုရားရဲ့တရားတော်ကိုလည်းမြတ်လို့ကြတယ်မြတ်စွာဘုရားအဆုံးအမအတိုင်းမညံပုံညာနိဗ္ဗာန်ကိုလည်းလူလာကြတယ်မညံပုံညာလူလာကြတဲ့သူတော်ကောင်းတွေဟာပထမဦးဆုံးခန္ဓာ၅ပါးကိုမြင်အောင်တရားလည်းနာရမယ်တရားလည်းနှလုံးသွင်းရမယ်တရားတွေလည်းရှုမှတ်ရခန္ဓာ၅ပါးယုံနာနာပါဘူးမြင်မှကမ္မတာတင်လည်းပဲရှေ့ဆက်ပြီးတော့ခန္ဓာ၅ပါးယုတ်ခန္ဓာ၅ပါးရဲ့မမြဲတာတွေဆင်းရဲတာတွေဆုံးမရတာတွေမြင်အောင်ဆက်ကြည့်ရအောင်အခု သူတော်တို့မှာယောက်ျားမိန်းမတွေပြောတော်လဲပဲအဲဒီကဲရှိတာကခန္ဓာ၅ပါးပဲရှိရုပ်ဝေဒနာတဉ္ဇသင်္ခါရဝိညာဉ်ခန္ဓာ၅ပါးသာလို့ပြောတော်လဲပဲတကယ်တကယ်တော့သဘောတူမှာရှိတာသဘောလေးတွေပဲရှိသဘောလေးတွေအခုတရားနာရတယ်ထိုင်နေတဲ့အခါမှာအောက်မှာထိနေတော့ထိတဲ့သဘောရှိတယ်မားတဲ့သဘောပြောတဲ့သဘောရှိတယ်ပူတဲ့သဘောအေးတဲ့သဘောတွေရှိတယ်အဲဒီပူတဲ့သဘောအေးတဲ့သဘောတွေဟာရုပ်တရားတွေအခုတရားနာတဲ့အခါမှာခံစားရတာကောင်းတာလည်းရှိမှမကောင်းတာလည်းရှိအဲအဲ့ဒါတွေကစင်ရတာချမ်းသာတာစင်ရချမ်းသာတာခံစားတာကဝိရဒသဘောတရားတော်တွေကိုမှတ်တော့မှတ်နေရတယ်တရားတော်တွေကလည်းပဲမှတ်တာမှတ်ရတယ်သိနာမလဲဘူးမှတ်သားတာကသိညာရဲ့သဘောစေတနာနဲ့တိုက်တွန်းနေသိချာနာတော့သိချာတာတော့တိုက်တွန်းနေအဲ့ဒါကစေတနာရဲ့သဘောသင်္ခါရခန္ဓာလို့ခေါ်တယ်ဒီအရာဟောတဲ့အခါမှာသိတဲ့လောက်သိသိသွားတယ်။ဩဒါကတော့ဒုက္ခနာဘုရားပြောတာပဲ။သိသိသွားတယ်။သိသိသွားတာကိုဝิญဉ္ဇဉ်လို့ခေါ်တယ်။အဲဒါပေါင်းလိုက်တော့ဘယ်နှပါးရလဲ။ခန္ဓာ၅ပါးရ။ရုပ်ဝေဒနာသင်ညာသင်္ခါရဝิญဉ္ဇဉ်။ဒါကတော့သိနာမလဲပဲနဲ့ဘာဖြစ်လို့ပြောရသလဲဆိုတော့ဒါလို့ခန္ဓာနဲ့ပတ်သက်လို့တရားတွေမှာသရောင်းလို့နာမထားဘူးမလိလထားဘူးသိအောင်လုပ်ကြတာဘူးဆိုလို့ရှိရင်ဗုဒ္ဓဘာသာတော့ဗုဒ္ဓဘာသာပဲဗုဒ္ဓဘာသာဖြစ်ပြီးခန္ဓာကမသိဘူးခန္ဓာရဲ့သဘောတွေမသိဘူးဆိုလို့ရှိရင်မျိုးစစ်ဖုံမျိုးစစ်နေသွားခန္ဓာသဘောကိုသိအောင်ခန္ဓာရဟာမမြဲတဲ့သဘောဆင်းရဲတဲ့သဘောဆုံးမရတဲ့သဘောဒီသဘောတရားတွေအခုဟာတရားနာလို့သိကြကိုဉာဏ်တပရိညာလို့ခေါ်တရားနာလို့သိုံနဲ့မပြီးသေးဘူးဘုရားတရားနာလို့သိကြ။တရားနာလို့သိုံနဲ့မညာပုံရမရသေးဘူး။ကိုယ်တိုင်ကိုပြန်ပြီးတော့လိလသုံးတတ်ရအောင်ခေါ်သွားတာဒါဒီပါလား။ဟုတ်သလားမဟုတ်ဘူးလားလိလသုံးတတ်။လိလသုံးတတ်ရုံနဲ့ပြီးပြီလားဆိုမပြီးသေးဘူး။တတိပဒံရှုမိမှန်လေးနဲ့ကိုပဲပေါ်ရပေါ်ရရှုမှတ်တဲ့ပေါ်များအားထုတ်နည်းနဲ့ပေါ်များအောင်။ပေါ်များတဲ့အခါကျတော့မှဟောပေါ်လာတဲ့သဘောလေးပဲမှတ်လိုက်တဲ့သဘောလေးပဲပေါ်လာတဲ့သဘောလေးပဲမှတ်လိုက်တဲ့သဘောလေးပဲအဝတ်သဘောလေးတွေကြီးပါပဲလားဘောပေါ်လာနာရတိကျင်နာတိကြိုက်တာတွေခဲတာတွေလောကောင်းလို့ခန္ဓာကိုယ်ကမခေါ်ပြဘူးလားခေါ်ပြပါလားအဲအဲ့ဒါတွေကသဘောတွေပဲအဲ့ဖွပြတဲ့သဘောတွေဟာလည်းပဲအဲ့ဒါယုတ်တရားတွေပဲအဲ့ဒါဖွပြတယ်ဒီကပြောလိုက်တဲ့အခါကျတော့ဒါအဲ့ဒါယုတ်တရားတွေပဲအဲ့ဒါဖွပြတယ်ဒီကပြောလိုက်တဲ့အခါကျတော့ဒါကယုတ်တရားတွေပဲလို့သိသွားအသိရကနန္တရားခန္ဓာကိုယ်မှာအမြဲတမ်းပူလိုက်အေးလိုက်နာလိုက်ကျင်လိုက်ကြိတ်လိုက်ခဲလိုက်အမြဲတမ်းပေါ်ပြနေပေါ်ပြနေတာကိုသောသူကတတိဥသိတဲ့စိတ်နဲ့ဉာဏ်နဲ့စောင့်ကြည့်လို့ရှိရင်ခန္ဓာကိုယ်ကပေါ်ပြတာလေးတွေတွေ့ရတယ်။ဒါတာလေးတွေ၊ပူတာလေးတွေ၊အေးတာလေးတွေ၊ရတာလေးတွေ၊ကြိုက်တာလေးတွေအဲ့ဒါလေးတွေကအခုဆရာသမားတွေတန်ခါတော်ရှင်သက်တွေဟောဟောနေတဲ့ခန္ဓာ၅ပါးယုံနာနဲ့ပါဆိုအဲ့ဒါတွေကိုပြောတာ။အဲ့ဒီပူတဲ့သဘော၊အေးတဲ့သဘော၊နာတဲ့သဘော၊ကြိုက်တဲ့သဘောလေးတွေရဲ့သွားသွားသိတဲ့သဘောကြီးအဲ့ဒါဘောနခုပေါင်းစားလိုက်တော့ယုံနဲ့နန်းလို့ခေါ်ချက်လိုက်တော့ခန္ဓာ၅ပါးထက်ချင်အာတနာ၁၂ပါးထက်ချင်၁၈ပါးအများကြီးထားလိုက်ယုံနဲ့၂ပါးဟောက်ပြန်နေတဲ့သဘောရဲ့သိသိနေတဲ့သဘောရဲ့အဲ့ဒီဘောတွေကမမြင်တဲ့သဘောတွေပဲသိရတဲ့သဘောတွေပဲသုံးမရတဲ့သဘောတွေဒုက္ခနာတော့ဝါဒအားဖြင့်အရှင်ပြားကိုအခြေတင်ပြောခဲ့တာပြီးတော့ခွင့်လွတ်ပါဗျာဘာဖြစ်လို့လဲဆိုတော့တပည့်တော်ဟာအရှင်မယားကိုမသိမှိုင်မဲ့တဲ့အတွက်ကြောင့်မလို့အရှင်မယားကိုအနိုင်ပြောလို့ရမယ်အောင်းမယ်လို့ပြီးတော့ပြောခဲ့ခြင်းဖြစ်ပါတယ်တပည့်တော်ခွင့်လွတ်ပါဆိုပြီးတော့တောင်းမှတောင်းမှပြီးတော့ယဟန်900နဲ့ညစွာပြောင်းနောက်နေ့ကျလို့ရှိရင်တပည့်တော်တို့ပြီးတော့လို့ရှိမှဆုံးအမှုခံတော်မူပါဗျာဆိုပြီးတော့ဆုံးအမှုပင့်ပါအဲဒီသက္ကပရပိုက်ရဲ့သက္ကပရပိုက်ညစွာပြာအနတ္တလက္ခဏာကိုဟောကြားအဲ့တော့ခန္ဓာငါးပါးမှာရှိတဲ့အနတ္တကိုဆက်ကြည့်ရအောင်ခန္ဓာငါးပါးကိုတသမြာလုံးကသူတူငါငါဟာအတ္တလို့ထင်ရဲ့အတ္တဆိုတာအစိုးရတဲ့သဘောကိုဖြစ်စေခြင်းလို့ဖြစ်တဲ့သဘောလို့အတ္တလို့ပြောမှန်မှန်တော့ခန္ဓာငါးပါးဟာအတ္တမဟုတ်အနတ္တအနတ္တကိုသုံးချက်ပွင့်နေအဝတ္တဝတ္တနာရှိတဲ့အနတ္တအလိုလိုမလိုက်ဘူးတဲ့ခန္ဓာငါးပါးအလိုလိုမလိုက်တဲ့အတွက်ကြောင့်မလို့ခန္ဓာ၅ပါးအနတ္တကိုယ်လိုကိုမလိုက်ဘူးအတ္တရကဌိနအနတ္တအနစ်တာရမရှိလို့လေအနတ္တအနစ်တာရမရှိတဲ့အတွက်ကြောင့်မလို့ဒီခန္ဓာကကိုယ်ကြအနတ္တပဲနောက်တစ်ခါအတ္တမဟုတ်လို့လည်းပဲအနတ္တ၃ချက်ပေါ့ တော့ဒီမှာဖွင့်ရတော့အများကြီးပဲအဲ၃ခုချက်ကိုကြည့်ကြရအောင်အနှစ်သာရမရှိတဲ့အတွက်ကြောင့်မလို့အနတ္တဘယ်တော့လို့ခန္ဓာကိုယ်ကြီးကိုညာဆိုင်ကြပါဘာအနှစ်သာရတွေမရှိလဲဆိုတော့နိစ္စဆိုတဲ့အနှစ်သာရဒုက္ခဆိုတဲ့အနှစ်သာရမရှိနိစ္စဆိုတာခိုင်နာမြဲတာခိုင်နေမြဲတဲ့အနှစ်သာရမရှိဘူးခိုင်နေနေတဲ့မြေတာရမရှိတဲ့အတွက်ကြောင့်မို့လဲပဲဒီခန္ဓာ၅ပါးယုံနာနှစ်ပါးဟာအနတ္တတရားပဲနောက်တစ်ခါဒုက္ခဆိုတဲ့မြေတာရလည်းမရှိဒုက္ခဝေဒနာတော့ရှိတယ်သာလို့ကောင်းကောင်းလုံးလုံးနေလို့ကောင်းထိုင်လို့ကောင်းသို့သော်လည်းပဲအဲဒီဒုက္ခဝေဒနာဟာဝိပရိနာမဒုက္ခနောက်ကြတော့ဟောင်းပြန်ပြောင်းနေပြည့်စည်ပြီးတော့ဒုက္ခပြန်ဖြစ်တာဒါကြောင့်မို့တကယ်သာဝရချမ်းသာဒုက္ခဆိုတဲ့မြေတာရမရှိမေတ္တာရမရှိလို့လည်းခန္ဓာ၅ပါးဟာအနတ္တတရားပဲမမြဲလို့လည်းပဲအနတ္တတရားပဲဆင်းရဲလို့လည်းအနတ္တတရားပဲနေသဒုက္ခဆိုတဲ့မေတ္တာရမရှိဒါကြောင့်မို့ခန္ဓာ၅ပါးဟာအနတ္တတရားအလိုလိုမလိုက်တော့လည်းပဲအနတ္တတရားဒီခန္ဓာ၅ပါးဟာတိတ်ကြီးတို့ကြံစားအပ်တဲ့အတ္တမှစိတ်သုံးလို့လည်းပဲအနတ္တတရားဒါကြောင့်တပ္ပိသင်္ခါရအနိစ္စတပ္ပိသင်္ခါရဒုက္ခတပ္ပိဓမ္မအနတ္တတပ္ပိသင်္ခါရဆိုတာယုံနာဓမ္မသင်္ခါရတရားတွေအနိစ္စတရားပဲတပ္ပိသင်္ခါရဒုက္ခယုံနာဓမ္မသင်္ခါရတရားတွေဒုက္ခတရားပဲတပ္ပိဓမ္မကြတော့နိဗ္ဗာန်မှာပါလာတပ္ပိဓမ္မစိတ်စေတသိက်ယုတ်နိဗ္ဗာန်ဒီပရမတ္ထတရား၄ပါးဟာအနတ္တတရားပဲနိဗ္ဗာန်မှာအနတ္တတွေပါပါနိဗ္ဗာန်အနတ္တရဲ့ပါရကအနစ်တာရမရှိလို့မခိုင်နေလို့မဟုတ်နိဗ္ဗာန်ခိုင်နေတဲ့ချမ်းသာတဲ့နေသဒုက္ခဘာလို့လို့နိဗ္ဗာန်ကိုအနတ္တလို့ပြောလဲဆိုတော့နိဗ္ဗာန်ဟာအတ္တမဟုတ်ဘူးမြို့ဆိုလို့ရှိရင်တို့ယူဆထားတဲ့အတ္တဟာဒါနိဗ္ဗာန်ပဲခိုင်နေတယ်လို့ယူသွားမှာဆိုတော့နိဗ္ဗာန်ဟာလည်းအနတ္တပဲအတ္တမဟုတ်ဘူးဒါပဲနဲ့နိဗ္ဗာန်ဟာနိတ္တာရရှိတဲ့ခိုင်နေတဲ့ချမ်းသာတန်တိဒုက္ခအနေနဲ့ချမ်းသာအဲ့ဒီအနတ္တကိုမြင်ဖို့အတွက်သူတော်ကောင်းတို့ဘယသပြီးအထုတ်ရမလဲဆိုတော့ညာတပရိညာသာအထုတ်ရညာတပရိညာညာတပရိညာတရားနာသောအဖြစ်ယုတ်တည်ဉာဏ်နေမှုထက်ခါထက်ခါထက်ခါထက်ခါနားလေပြီးဖြစ်စီမလဲပြီးဖြစ်စီထက်ခါထက်ခါနာကြထက်ခါထက်ခါနာကြပြီးတော့အခါရှင်ဥမ္မဏီနဲ့ဒိရဏပရိညာနဲ့ပွားများအထုတ်ရအဲ့လိုပွားများအထုတ်လို့ဆိုရင်ပဟာနာပရိညာဆိုတဲ့မညာပုံညာရတယ်ခုနကတော့မြတ်စွာဘုရားဟာဗာဗျာရဲ့အဆုံးအမကိုလိုက်နာပြီးတဲ့ပုဂ္ဂိုလ်ဟာမယုတ်ဝိရဏတဉ္ဇဉ်သင်္ခါရဝိညာဉ်ခန္ဓာ၅ပါးဟာငါဟာမဟုတ်ငါမဟုတ်ငါရဲ့အတ္တမဟုတ်လို့ပိုင်ပိုင်တိုင်းတိုင်းလေးမဲ့လေးပုံနဲ့သိပြီးသွားတဲ့ဉာဏ်နာမရှိမြတ်ဟာတဲ့အမြင်လဲထူးတယ်အကျင့်လဲထူးတယ်လွမြောက်မှုလဲထူးတယ်ဒါဉာဏ်နာပရိလောက်ကိုပြောတာအမြင်ထူးတယ်အမြင်ထူးတယ်ဆိုတာသံသံလေးမြင်တာကဒါပဲသူပဲယောက်ျားပဲသိမှပဲပုဂ္ဂိုလ်တ attva ပဲမြင်တယ်။အရိယာသူတော်ကောင်းတွေအဲ့လိုမဟုတ်ဘူး။ယုံနာနာမသင်္ခါရတရားတွေပဲငါဟာလည်းမဟုတ်ဘူး၊ငါလည်းမဟုတ်ဘူး၊ငါရဲ့အတ္တမဟုတ်ဘူး။ယုံနာနာမသင်္ခါရအနိစ္စဒုက္ခအနတ္တတရားတွေပဲလို့မြင်တယ်။ဒါကြောင့်မို့အမြင်ထူးတယ်။အကျင့်ထူးတယ်။အကျင့်ထူးတယ်လူတန်မှန်နေဖြစ်နေတဲ့အကျင့်ဟာများသောအဖြစ်သန္တရာနယ်ကြောင့်သန္တရာမျိုးကြောင့်ဒါတွေပဲကြည့်ကြတာများတယ်။ယရိယသူတော်ကောင်းတွေကြတော့မဉ္ဇဉ်ပုံဉ္ဇဉ်ရာပိတာဖြစ်နေတဲ့တွေကြောင့်အဓိသီလအဓိစိတ်ဓာအဓိပညာပြောသမျှသိသမျှလုံးသမျှဆိုင်သမျှဟာအများအတွဲကြီးပဲသူ့အတွက်မှာပါတော့တဏှာကျင်းစင်နေပြီ။အတွုံးကြီးတဲ့သီလဒီလတွေသမာဓိတွေပညာတွေအဓိသီလအဓိစိတ်ဓာအဓိပညာပညာတွေသီလသမာဓိပညာပြောတာလုပ်တာနေတာခိုင်တာကိုအကုန်လုံးကသီလသမာဓိပညာအကုန်လုံးပါတယ်။လွတ်မြောက်မှုထူးခြားတယ်။လွတ်မြောက်မှုထူးခြားတယ်တဏှာတဏှာလည်းလွတ်မြောက်တယ်၊ကြာကြာလည်းလွတ်မြောက်တယ်။နောက်ပြီးဆုံးသမုတ်စေရဗဟံအနေနဲ့လွတ်မြောက်။ဒိဋ္ဌိတာမှအမြဲတမ်းလွတ်မြောက်နေရှိတယ်။မြင်နိုင်ကြတဲ့၊နားနိုင်ကြတဲ့၊ဒီတိုင်းဒီတိုင်း၊ဉာဏ်ပတ္တ၊ကြာကမတ္တ၊သောကမတ္တ၊ဣဒမတ္တအကုန်လုံးကိလေသာတွေမှလွတ်မြောက်နေတယ်။အခုမသိခင်မှာလည်းပဲကိလေသာတွေမှလွတ်မြောက်ဒါပဲနဲ့ကိုဆင်းရဲတော့ကြာနေတဲ့စိတ်ဆင်းရဲတော့မရှိတော့ဘူး။ဘိနိဗ္ဗာန်စံပြီးတဲ့အခါမှာတော့ကိုဆင်းရဲမှချုပ်နေနေမယ်။ဒါကြောင့်မလို့ယဟန္တာမထေရတရားအမြင်လဲထူးကြတယ်၊အကျင့်လဲထူးကြတယ်၊လွတ်မြောက်မှုလဲထူးကြတယ်။အဲဒီလိုထူးကြမှုတွေနဲ့ပြည့်စုံအောင်အဲဒီသုံးချက်ထူးကြမှုနဲ့ပြည့်စုံအောင် တော့ခုချိန်ကစပြီးတော့ညာတပညာနဲ့လည်းပဲသိလာရမယ်တိရဏပညာနဲ့လည်းပဲစဉ္ညာကျိုးကိုအားထုတ်ရမယ်အဲ့လိုစဉ္ညာကျိုးကိုအားထုတ်ရင်ဘာဟာနာပညာဆိုတဲ့မညာပညာဒီဆက်ရောက်ပါလေညာတပညာဆိုတာယုတ်တယ်ဉာဏ်ဒီကိုမကြာခဏနာကြဒုက္ခနမသင်္ခါရတရားတွေပဲဒုက္ခနမသင်္ခါရတရားတွေပဲအဲ့လိုနာကြတဲ့အကျိုးကျေးဇူးဟာအခုလည်းပဲတရားရနိုင်တယ်အခုတရားများလို့တော့ဘဝဒီမှာလည်းပဲယုံနာနမသင်္ခါရတရားတွေလို့ကြားလိုက်တာနဲ့ပဲမြန်မြန်ဆန်ဆန်မညံပုံညာကိုရနိုင်အခုဘဝမှာဘလို့ကြိုးရမလဲဆိုယုံနာနမသင်္ခါရတရားတွေပဲလို့ပြောအောင်လို့မကြခဏနာကြတဲ့အခါကျတော့ဟာငါတို့ထင်တာကယောက်ျားမျိုးကပုဂ္ဂိုလ်တ attva တွေရှင်းနေတာတကယ်တကယ်ရှိတဲ့ကယုံနာနမသင်္ခါရတရားတွေပါလားလို့အဲ့လိုပြီးတော့တည်ငါတည်ငါသက်္ကာယဒိဋ္ဌိကျုပ်ဒါကညာတပရိညာနဲ့တရားနာတော့အပြစ်သက်္ကာရီတို့အတိတ်တုန်းကလည်းယုံနာနမသင်္ခါရတရားတွေဖြစ်ခဲ့တဲ့အခုလည်းယုံနာနမသင်္ခါရတရားတွေဖြစ်နေတဲ့အရဟတမအရဟတဘုံမရသေးရင်နောင်လည်းပါပြုံးလို့ယုံနာနမသင်္ခါရတရားတွေလို့ဖြစ်မှာအတိတ်တုန်းကလည်းယုံနာပစ္စုပန်လည်းယုံနာနောင်လည်းယုံနာအဲ့ဒီလိုသိလို့ရှိရင်တော့ဘာလို့တည်ငါပါရိတိပြုတ်လဲသက်္ကာရဒိဋ္ဌိပြုတ်တယ်တည်ငါပြုတ်ပါသက်္ကာရဒိဋ္ဌိကအပေမျိုးစစ်ပဲအပင်မျိုးစိတ်တည်ငါတည်ငါပြုတ်ဖို့ရွေးကြည့်တယ်တည်ငါတည်ငါပြုတ်ပါများရင်နောက်ကျတော့ကြာကြာလေးပြုတ်နောက်ကျတော့သမုတ်စီရပန်နဲ့မညံပုံစံနဲ့ပြုတ်နိုင်တယ်တည်ငါတည်ငါစမှနောက်မှခက်ကြာကြာလေးပြုတ်ပဲနောက်ကျတော့အမြဲပြုတ်အကြောင်းမလို့ပရိစ္ဆေသမုပ္ပါတရားတွေဒီသင်္ခါရတရားတွေကိုမကြာခဏနာကြမအတိတ်ကမှအဝိဇ္ဇာနဲ့သင်္ခါရဖြစ်ခဲ့တယ်အဝိဇ္ဇာတဏှာဥပါဒံတာကိလေသာဘောသုံးပါသင်္ခါရကမ္မဘောကမ္မဘောနှစ်ပါးဟောအတိတ်တုန်းကတော့အဝိဇ္ဇာတဏှာဥပါဒံသင်္ခါရကမ္မဘောဖြစ်ခဲ့တယ်ဟောသလိုနမ်းပြီးသိလိုက်တဲ့ဆိုရရဟောအတိတ်တုန်းကတို့ကိလေသာဘောနဲ့ကမ္မဘောဖြစ်ခဲ့လို့အခုခန္ဓာ၅ပါးယုံနာနှစ်ပါးဥပါကဘောဖြစ်ပါလားအတိတ်တုန်းကငါတို့သမှုရလုံးချက်လို့အခုဒုက္ခဖြစ်တာကိုသတိအပြင်အဲ့ဒီလိုလာပါများလို့သိလာတဲ့အခါကျတော့ကြောင်းကျိုးတွေသိတာအတိတ်တုန်းကလည်းယုံနာမဲ့အခုလည်းယုံနာမဲ့လို့သိတာကသက္ကာဒိဋ္ဌိကိုဖယ်နိုင်တယ်အကြောင်းကျိုးတွေသိလာတဲ့အခါကျတော့တဏှယကိုဖယ်နိုင်တယ်အကြောင်းကျိုးမသိလို့ရှင်ငါဖယ်ရလာတဲ့ဖယ်တိုက်ရလာတဲ့ဖယ်ချက်ပြန်သွားရမယ်ဖယ်သွားရဦးမယ်သတိအပြင်အမျိုးမျိုးတဏှယတွေများပရိစ္ဆေသမုပ္ပါဒ်တရားတွေဥပဒနာနဲ့ပတ်သက်တဲ့တရားတွေလာတဲ့အခါကျတော့အတိတ်တုန်းကအဝိဇ္ဇာသင်္ခါရလာတာကိုအဝိဇ္ဇာဆိုသစ္စာ၄ပါးမသိတာသင်္ခါရဆိုတာကံတွေသစ္စာ၄ပါးမသိဘဲနဲ့ကံတွေပြုခဲ့လို့အခုဒီမှာလာပြီးတော့ခန္ဓာ၅ပါးယုံနာနှစ်ပါးရတယ်ဒီခန္ဓာ၅ပါးယုံနာနှစ်ပါးကိုထပ်ပြီးတော့ဥပဒနာမပွားလို့ရှင်နောက်အနာဂတ်မှာဇာတိတို့သရမရဏတို့စသည်အားဖြင့်ဒုက္ခတွေရောက်အောင်မှာပဲလို့အဲဒီလိုသိတဲ့အခါကျတော့တဏှာကင်းသွားဩအတိတ်ကသမုဒယသစ္စာလုံးခဲ့လို့အခုဒုက္ခသစ္စာရတယ်အခုတခါထပ်ပြီးသမုဒယသစ္စာပေါ်သွားလို့ရှိရင်နောင်ဒုက္ခသစ္စာရမှာပဲလို့အဲဒီလိုသိလိုက်တဲ့အခါကျတော့ကဘယ်လိုအောင်လို့ဘယ်ရလာတဲ့ဘယ်သွားရအောင်မဲ့တန်တရားတွေအထိုက်ကြောက်ကင်းမသွားဘူးလားအဲဒိဋ္ဌိနဲ့ဝိသိကိစ္စဒါဟာညာတပရိညာနဲ့ခွာတာအတိတ်တုန်းကယုံနာလို့ရအတိတ်ပါပဲချုပ်ခဲ့ပြည့်ခဲ့ပြစ္ဆုတ်ပံကိုလူသားမှန်ပေါ့အခုပြစ္ဆုတ်ပံယုံနာနေလဲအခုပဲတရားနာရတဲ့ဘယ်သာကြီးချုံးပြက်နေဘယ်ရလာတဲ့ဘယ်သွားရအောင်မဲ့တန်တရားတွေအထိုက်ကြောက်ကင်းမသွားဘူးလားအဲဒိဋ္ဌိနဲ့ဝိသိကိစ္စဒါဟာညာတပရိညာနဲ့ခွာတာအတိတ်တုန်းကယုံနာလို့ရအတိတ်ပါပဲချုံးခဲ့ပြက်ခဲ့ပြစ္ဆုတ်ပံကိုလူသားမှန်ပေါ့အခုပြစ္ဆုတ်ပံယုံနာနေလဲအခုပဲတရားနာရတဲ့ဘယ်သာကြီးချုံးပြက်နေနောက်နာကတော့မပါဘူးအဲ့ဒီယုတ်တယ်နဲ့လက်သက်ကြီးချုံပြက်နေတာပဲမျက်စိတမိတ်ဆရာကြီးအတွက်ပါလက်သက်ကြီးကိုချုံပြက်နေတာပဲဒါမှမဟုတ်စီးမြအမြဲတမ်းချုံပြက်နေတာပဲလို့အပြက်ကိုမြင်တဲ့အခါကျတော့သတ္တရဒိဋ္ဌိရှင်တယ်ယုတ်တယ်နဲ့ချုံပြက်သွားတော့လည်းပဲယုံနာအဟောင်းအဟောင်းနေရာမှာအတိတ်အတိတ်တွေအစားထုတ်အဟောင်းအဟောင်းတွေပြက်သွားရင်အတိတ်အတိတ်တွေအစားထုတ်တဲ့အဟောင်းအဟောင်းပြက်သွားအတိတ်အတိတ်တွေအစားထုတ်တဲ့အဲ့လိုအဟောင်းတွေပြက်အတိတ်တွေအစားထုတ်တဲ့အကြောင်းကျိုးဆက်နေတာကိုမြင်တဲ့အခါကျတော့ဥစ္စေဒဒိဋ္ဌိကျင်းစေအပြက်ကိုမြင်တော့သတ္တရဒိဋ္ဌိကျင်းစေနဲ့အဖြစ်ကိုမြင်တော့ဥစ္စေဒဒိဋ္ဌိကျင်းစေနဲ့ယုံနာကိုမြင်တဲ့အခါကျတော့ကသက္ကာယဒိဋ္ဌိကျင်းစေအဲ့တော့သက္ကာယဒိဋ္ဌိရဲ့သတ္တရဒိဋ္ဌိရဲ့ဥစ္စေဒဒိဋ္ဌိရဲ့ဒါအပယ်မျိုးစစ်တွေပဲအဲ့ဒ ကျင့်စဉ်သွားတယ်ဆိုတာဘာလို့ဒီလိုလဲဆိုတော့ယုတ်တန်ဓမ္မသင်္ခါရတရားကြီးရဲ့အကြောင်းကျိုးတွေကိုသိလို့ဒသကပရပိုင်ဟာအတ္တလို့ယူထားတယ်အတ္တမဟုတ်ကြောင်းကိုရှင်းပြအတ္တဆိုတာအစိုးရတဲ့ငါကောင်းဒီကောင်းလို့ခေါ်တယ်အစိုးမရဘူးငါကောင်းလည်းမဟုတ်ဒီကောင်းလည်းမဟုတ်အတိတ်တုန်းကယုတ်တန်နေထပ်ရလို့ရှင်ဒီလိုပဲချုပ်ပြအောင်မှာအစိုးရတာတခုမှမပါ ဘာကောင်လဲပေါင်းကောင်လဲမဟုတ်အတ္တကောင်ဒီဘောကောင်တက်ကောင်လေးကြာကောင်ဘာတခုမှမပေါဘူးအဲ့ဒါတွေကိုတန်ခါအစစ်မပင်နိုင်ဘူးသတ္တဝုလည်းမပင်နိုင်ဘူးဥစ္စာတိတိကိုလည်းမပင်နိုင်ဘူးအဲ့ဒီသုံးကြတဲ့ဓမ္မတွေကိုသိအောင်ကြိုးစားမှသာလျှင်ညာတပရိညာနဲ့လည်းပင်နိုင်မယ်ပြိဏပရိညာနဲ့လည်းပင်နိုင်မယ်နောက်တစ်ခါပဟာနာပရိညာနဲ့လည်းပင်နိုင်တယ်အဲ့ဒါမျိုးသရောင်းလို့ယုံနဲ့ဓမ္မ
်
စသခြင်းတရားပါသူတော်ကောင်းတို့သီလကစတရားဒုလနမသင်္ခါရတရားတွေကိုရှုမှတ်ပေါ်များဖို့အတွက်ကိုယ်တတ်တဲ့များသီလဆောက်တည်ရမယ်သီလဆောက်တည်ပြီးတော့ဒိဋ္ဌိချုပ်တဲ့နည်းတွေကိုသင်ကြားရမယ်ဒိဋ္ဌိချုပ်တဲ့နည်းတွေကိုသင်ကြားပြီးတော့သတိပဋ္ဌာန်နည်းတွေရှုမှတ်ပေါ်များရမယ်အဲ့လိုရှုမှတ်ပွားများလို့ရှိရင်ညာတပရိညာနဲ့ဒိဋ္ဌိခွာထားတဲ့အတွက်ကြောင့်မလို့တကယ်ရှုမှတ်ပွားများတဲ့အခါမှာမိမိတို့တန်မြတ်ရည်ကင်းစင်ရှုမှတ်ပွားများတဲ့အခါကျတော့မိမိတို့ရှုမှတ်ကောင်းတဲ့အခါလည်းရှိတယ်မကောင်းတဲ့အခါလည်းရှိတယ်ကောင်းတဲ့အခါမှာလည်းပဲမိမိတို့ဘလောက်ပဲကောင်းကောင်းဆက်ပြီးရှုမှတ်လို့ရတာရမ်းတယ်တော့ကျောင်းနဲ့ဓမ္မသင်္ခါရတရားတွေပဲဆိုသည်မကောင်းတဲ့အခါမှာလည်းပဲမကောင်းတော့ဘူးဒါညှိမွေသွားပြီဆိုပြီးတော့ဒီဆုံးနဲ့သွားခြင်းမရှိဘူး။ဆုံးနဲ့မှာသင်္ခါရတရားတွေကတုံမြောက်သိစရာတွေတို့အများကြီးကြံသေးတယ်။သိစရာတွေသိတဲ့သိအောင်လို့ကြိုးစားမှပဲဆိုပြီးတော့တို့ဆက်ပြီးတော့ရှုမှတ်ခြင်းနဲ့သိပြီပေါ့။အဲ့ဒါဘာလဲဆိုတော့ကြိုတင်ပြီးတော့ဘုရားနာမသင်္ခါရတရားတွေအနိစ္စဒုက္ခအနတ္တကိုသိထားရင်ရှုမှတ်ရတာလည်းကောင်းတယ်။ရှုမှတ်လို့ညီးမွေးတဲ့အခါမှလည်းပဲဆက်ပြီးရှုမှတ်ခြင်းနဲ့သိပြီပေါ့တဲ့။အဲ့ဒါကြောင့်မို့ဆက်ပြီးရှုမှတ်တဲ့အခါမှခုနညာတပရိညာနဲ့ပြုတ်ထားတဲ့သက္ကာအသေးကြီးကိုတိရဏပရိညာနဲ့လည်းပြုတ်နိုင်တယ်ဘာဟာပရိညာနဲ့ပြုတ်တဲ့အခါကျတော့ပေရကပိတ်ပြီးတော့နိဗ္ဗာန်ကပွင့်သွားတယ်ကဲတော့မြစ်တာပုံပြီးသိရအောင်လုံးစုံများစွာသတ္တဝါချမ်းသာကြပါစေသီယံခတ်သိကြောင့်ဘွားတိသိဉ္ဇညပါစေသတ္တဝါမန္တမြသေမခဣညာချမ်းသာရှိပါစေသတ္တဝါမန္တရွေတရားတွေချမ်းမြေသာယာရှိပါစေသတ္တဝါမန္တရွေတရားတွေချမ်းမြေသာယာရှိပါစေမေတ္တာလိတာကရောလောကေတမ္မာဘာတုဒုက္ခံကရောမေတ္တာတိတလရံတိဒုက္ခံဒုဖုတိတာပဇာလောကေတ္တဝါလိကိခူမိပောလလောကရကဘာတွင်၌မေတ္တာလိတာကရောမေတ္တာဧလူဖွေးဖြူပါဝိငွေလာမင်းကြီးသည်သမ္မာတ္တဝါတို့အိညာစီဖို့အစီရှုံးငါကောင်းမွန်စွာသုခံကြောသူလဲဝန်သာငါလဲရှင်ပြုတ်နှလုံးစေဝံလန်းလာယခုချမ်းသာကိုပြုလျက်ဘာတူယံလဲကိဝေပိလဲမကအိယကိုရှုံးမြတရေထွန်းပါပါစေတည်းမေတ္တာတိတလရံတိမေတ္တာဖွေးလျက်အိယဆောင်သည့်ယောဝါတို့ဖြင့်ဘုဒ္ဓိတာဘုံဘုံလွန်ထုံမွမ်းမလားချစ်တွေ့အကုန်သောပဇာတိသူတော်ကောင်းပေါင်းတို့သည်ပဇာကပါသူကပါသာတတ္တဝါများတို့သည်ဒုက္ခံတို့ကိုစိတ်ရေကပြယံကွာ၍ဝန္တာတကွချမ်းသာကြပါစေကုန်တည်း